Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ10ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ ရေဒီယိုရုပ်သံအစီအစဉ်ကို line to meter 1925 32တို့ပြင် line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကိုတင်သွင်းတဲ့တမ်မနီနဲ့အလူမီနီယံသတ္တုအလုံးအပေါ်အခွန်25000ခန့်နှုန်းကောက်မဲ့အစီအစဉ်ကိုသမ္မတထရန့်ဒီကနေ့ကြေညာဖို့ရှိပါတယ်ပါလက်စတိုင်းဂါဇာကမ်းမြောင်ကိုအမေရိကန်ပိုင်ဖြစ်လို့ကြောင့်သမ္မတထရန့်ကထပ်ပလောင်းပြောဆိုပါတယ်အွန်လိုင်းငွေလင်ကိုင်းနဲ့ဒီလမကုန်ငွေသူတို့ထိန်းချုပ်တဲ့နယ်မြေကထွက်ခွာဖို့ဒီ KBA ကအမိန့်ထုတ်ပါတယ်ဒီသတင်းနဲ့အပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့အမိုက်အင်ဂျင်နိုင်နဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
American Federal အစိုးရအသုံးစရိတ်တွေကိုရှော့ချဖို့ဘီလီယံနာတထေးကြီး Elon Musk ကိုသမ္မတ Trump ကဥဆောင်စေခိုင်းခဲ့တဲ့အပေါ် Democrat အမတ်တွေရဲ့တုံ့ပြန်ချက်တွေကိုနားဆင်ရဖို့ရှိပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့မနေ့အစောပိုင်းမှာမိုးကုတ်ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ
်အဲစနစ်ခွဲဝင်းကျင်လာပါတယ်အမှတ်ပိုင်းဝင်းကျင်တော့လက်ခွဲပါတယ်များနေကြဟုတ်အစိတ်30ဝင်းကျင်တော့ရှိမှာထိခိုက်တာတော့များတယ်ကြာသေးတာ5ရောက်5ရောက်လို့ကြားတယ်ဗျာတော့စင်တော့
မိုးကုတ်ဒေတာကန်တူကVOA ကိုပြောသားတာပါသတင်းစီစဉ်နောက်ပိုင်းမှာပြည်စုံနားဆင်ရဖို့ရှိပါတယ်တခါရခိုင်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တရားကြော်ကိုအေအေကပြန်လွှတ်ပေးလိုက်တဲ့သတင်းပေးပို့ချက်နဲ့အတူဆက်သွယ်မေးမြန်းကန်စီးပွားရေးကဏ္ဍလူမှုရေးရာရှုခင်းစတာတွေကိုထုတ်လင်းဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြမှာပါ
အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တမ်မနီနဲ့အလူမီနီယံသတ္တုအားလုံးအပေါ်အခွန်2500ခန့်နှုန်းကောက်သွားမယ့်အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာကြေညာဖို့ရှိပါတယ်။အခွန်တိုးကောက်မယ့်အစီအစဉ်ကိုတော့နယူးအော်လင်းစ်မြို့မှာမနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့အမေရိကန်ဘောလုံးပြိုင်ပွဲနောက်ဆုံးဘောလူပွဲစူပါဘိုးပွဲကြည့်ဖို့အသွာ Air Force 1လေယာဉ်ပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားလိုက်တာပါ။အမေရိကန်ပြည်ထောင်စုကိုအလူမီနီယံသတ္တုတင်သွင်းမှုအများဆုံးနိုင်ငံဟာကနေဒါဖြစ်ပြီးမနေ့2024ခုနှစ်ပထမ17လအတွင်းမှာတွင်8900ခန့်နှုန်းတင်သွင်းခဲ့တယ်လို့ဆိုပါတယ်။မက္ကဆီကိုနိုင်ငံကတော့အမေရိကန်ကိုအလူမီနီယံသတ္တုနဲ့သတ္တုဇက်ဒုတိယအများဆုံးတင်သွင်းတဲ့နိုင်ငံဖြစ်ပါတယ်။သမ္မတထရမ့်ရဲ့ပထမသက်တမ်းအတွင်းမှာလည်းအမေရိကန်ကိုတင်သွင်းတဲ့တမ်မနီတွေအပေါ်အခွန်2500ခန့်နှုန်းနဲ့အလူမီနီယံသတ္တုအပေါ်1000ခန့်နှုန်းစီအသီးသီးတိုးမြင့်ကောက်ခံခဲ့မှုပါတယ်။ဒါပေမဲ့နောက်ပိုင်းမှာကနေဒါ၊မက္ကဆီကိုနဲ့ဘရာဇီးအပါအဝင်အမေရိကန်ရဲ့ကုန်သွယ်ပေးနိုင်ငံတချို့အပေါ်ခွဲထားတဲ့အခွန်ကိလွတ်ခွင့်ပေးခဲ့ပါတယ်ခင်ဗျာ
။ American ဘောလုံးပြိုင်ပွဲ NFL နောက်ဆုံးဘောလုံးပွဲကိုမနေ့တနင်္ဂနွေနေ့က New Orleans မြို့မှာကျင်းပခဲ့ရမှာသမ္မတ Donald Trump ကိုယ်တိုင်တက်ရောက်ကြည့်ရှုခဲ့ပါတယ်။ဒါဆိုရင်လက်ရှိသမ္မတတာဝန်ယူထားသူတယောက်ပထမဆုံးလူကိုယ်တိုင်တက်ရောက်အားပေးတဲ့ပွဲစဉ်တစ်ခုဖြစ်နေလဲသမိုင်းဝင်ခဲ့တာပါ။ဘောလုံးပွဲမဝင်ခင်မှာ29နှစ်ဇန်နဝါရီလ1ရက်နေ့က New Orleans မြို့မှာစစ်မှုထမ်းဟောင်းတပ်ဦးကလူအုပ်ကြားတဲ့ကားနဲ့ဝင်တိုက်ခဲ့တဲ့ဖြစ်ရပ်မှာတေဆုံးသွားကြသူ14ဦးအတွက်ဘိုလူပွဲမစခင်မှာဝန်내ချင်းအထိမ့်မဲ့ကျင်းပခဲ့ပါတယ်ဘိုလူပွဲမှာတော့ Philadelphia Eagles အသင်းက Kansas City Chief အသင်းကို40-20နဲ့အနိုင်ရပြီးတော့ Champion ဆုကိုဆုခုသွားပါတယ်15မိနစ်စီ၄ချိန်ခွဲကစားတဲ့ဒုတိယပိုင်းအစ Third Quarter ပြီးခင်နေ့အထိ Eagles အသင်းက34-3နဲ့ဥဆောင်နေခဲ့တာဖြစ်ပါတယ်ရှင်
အစ္စရေးနဲ့ဟာမတ်စ်အကြားလက်တလောရရှိထားတဲ့ကနအူယာယီအပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုတက်တန်းတိုးဖို့အတွက်အခုသတင်းပတ်အတွင်းနှစ်ဖက်တွဲဆုံဆွေးနွေးဖို့ရှိနေချိန်မှာပဲပါလက်စတိုင်းတွေရဲ့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်လိုကြောင်းသမ္မတဒေါ်နယ်ထရမ့်ကထားလောင်းပြောကြားလိုက်ပါတယ
် I'm committed to buying and owning Gaza. As far as us rebuilding it, we may give it to other states. ဂါဇာကမ်းမြောင်ဝယ်ယူ
ပိုင်ဆိုင်ဖို့သူ့အနေနဲ့ဆန္ဒရှိကြောင်းပြန်လဲတိဆောက်ရေးလုပ်ငန်းအတွက်တော့အပိုင်းလိုက်ခွဲပြီးလုပ်နိုင်ကြဖို့အရှေ့လက်ပိုင်းဒေသနိုင်ငံတွေကိုခွဲပေးတာမျိုးဖြစ်နိုင်တယ်လို့အမေရိကန်ရဲ့အားပေးမှုနဲ့တခြားနိုင်ငံတွေကလုပ်တာမျိုးလည်းဖြစ်နိုင်ပါတယ်လို့ New Orleans မြို့မှာကျင်းပမဲ့အမေရိကန်ဘောလုံးပြိုင်ပွဲဘောလုံးပွဲကြီးဖို့အသွာ Air Force 1သမ္မတလေယာဉ်ပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ Hamas ဘက်ကပြန်လွှတ်ပေးလိုက်တဲ့ Israel တစားကနေဟာအဟာရချို့တဲ့ပြီးပိန်လည်နေကြတယ်လို့ဒုတိယကမ္ဘာစစ်ကာလဂျူးလူမျိုးတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ ဟိုလိုကော့စ်ကလွတ်မြောက်လာသူတွေနဲ့တောင်တူတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒီချိန်ထဲမှာပဲယာယီပြစ်ခတ်ရဆဲရေးသဘောတူညီချက်စတင်အသက်ဝင်တဲ့အချိန်ကစလို့ဂါဇာကမ်းမြောင်ကိုရိတ်ခါတင်ဆောင်လာတဲ့ထရက်ကားအစီးရေ12,000ဝင်ရောက်လာခဲ့ပြီးဖြစ်တာကြောင့်လောလောဆယ်မှာတော့အငတ်ဘေးနဲ့ရင်ဆိုင်ရမယ့်အရေးကရှောင်ရှားနိုင်ခဲ့ပြီးဖြစ်ကြောင်းကုလသမဂ္ဂအရာရှိတွေကပြောပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ထိပ်တန်းအစိုးရအဖွဲ့ဝင်တွေဒီသတင်းပတ်အတွင်းမှာဥရောပကိုတွားရောက်ပြီးတော့ယူကရိန်းအရေးအပါအဝင်တခြားကမ္ဘာရေးရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ American Two သမ္မတ JD Vance ဟာနိုင်ငံသားရေးဝန်ကြီး Marco Rubio နဲ့အတူဒီသတင်းပတ်ကောင်မှာကျင်းပမဲ့ Germany နိုင်ငံ Munich လုံခြုံရေးညီလာခံကိုတက်ရောက်မှာဖြစ်တယ်လို့ဒီမတိုင်ခင်မှာတော့ပြင်သစ်နိုင်ငံက AI နည်းပညာထိပ်သီးညီလာခံတက်ရောက်မှာပါ။နိုင်ငံတကာလုံခြုံရေးရာမူဝါဒနဲ့ပတ်သက်လို့ဆွေးနွေးကြတဲ့ Munich ညီလာခံမှာ Ukraine ငြိမ်းချမ်းရေးနဲ့ပတ်သက်လို့ဦးစားပေးဆွေးနွေးမှာဖြစ်တယ်လို့တခြားကမ္ဘာပဋိပက္ခတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြမှာပါ American ကာကွယ်ရေးဝန်ကြီး Headset ကလည်းစစ်ဌာနချုပ်နှစ်ခုကိုတွားရောက်မှာဖြစ်ပြီးအဲ့ဒီနောက်မှာတော့ NATO မြောက် Atlantic စာချုပ်အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်
ပြည်ရေအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5MHz 15953 9.25MHz 11833 9.30MHz 9663တို့အပြင်စနေတနင်္ဂနွေတွေမှာ9.190MHz 15.5MHz ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေဒီနေ့လာနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေအောင်ခနာကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကအွန်လိုင်းငွေကြေးလင်လေတဲ့ဂိုင်းတွေနဲ့တရားမဝင်စီးပွားရေးလုပ်ငန်းအားလုံးဒီလမကုန်ခင်သူတို့ထိန်းချုပ်တဲ့နယ်မြေကနေထွက်ခွာဖို့အမိန့်ထုတ်လိုက်ပါတယ်။မနေ့တနင်္ဂနွေနေ့ကကြေညာချက်နှစ်ဆောင်ထုတ်ပြန်ပြီးမနာခံတဲ့လုပ်ငန်းအားလုံးတရားဥပဒေနဲ့ညီအရေးယူမယ်လို့ DKBA အဖွဲ့ကသတိပေးတဲ့အကြောင်းဘန်ကောက်စပို့သတင်းစာမှာရေးသားထားပါတယ်။ဖျားသုံးစုအပါအဝင်နေရာလေးခုကိုထိုင်းအစိုးရကလျှက်စစ်မီးနဲ့73စီတင်ပို့တာတွေဖျက်တောက်ပြီးနောက်မှာ DKBA အနေနဲ့သူပြည်သူတွေဒုက္ခမရအောင်လှုပ်ဆောင်သွားမယ်အကြောင်းပထမကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တရားမဝင်ငွေကြေးလိမ်လည်တဲ့ဖျားသုံးစုမျိုးနဲ့အတွင်းကလုပ်ငန်းတွေလုတ်ကင်နေတဲ့လောင်းကစားရုံတွေကာစီနိုနဲ့စားတောက်ဆိုင်တွေအားလုံးဒီလမကုန်ခင်ထွက်ပွေးဖို့ဒုတိယကြေညာချက်ထုတ်တောင်းဆိုထားပါတယ်။ကင်းပြည်နယ်အတွင်းသူတို့ထိန်းချုပ်ရာဒေသကိုတရုတ်နိုင်ငံသားတွေဝင်မလာနိုင်အောင် DKBA အနေနဲ့ကင်းလက်ကြပ်မှတ်သွားမယ်လို့လည်း DKBA ခေါင်းဆောင်စော့ A1 ကပြောပါတယ်။တက်စီနဲ့ဒီဇယ်တွေထိုင်းဘက်ကတင်ပို့ခွင့်ပြန်ပို့ပြန်ပေးဖို့လျက်စစ်မီပြန်ပေးဖို့မျှော်လင့်ပြီးထိုင်းအစိုးရရဲ့ယုံကြည်မှုရဖို့အရေးကြီးတယ်ဆိုတာကိုလည်း DKBA အဖွဲ့ကအလင်းနဲ့ပြောဆိုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံနေကြာကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုတိုက်ဖြတ်ရေးမှာမပြီးဆုံးသေးတယ်လို့ထောက်ခံပေးကြဖို့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်ထရာကမြန်မာနိုင်ငံအတွင်းကလူမှုအဖွဲ့အစည်းတွေကိုတိုက်တွန်းပြောဆိုလိုက်တာကိုဘန်ကောက်ပို့စ်သတင်းစာမှာရေးသားဖော်ပြထားပါတယ်ငွေကြေးလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေကိုအမြင့်ဖြတ်ချိန်မုံပြီးချိန်မှာမြန်မာနိုင်ငံကိုပေးပို့နေတဲ့လျှက်စစ်မီးနဲ့အင်တာနက်တွေပုံမှန်ပြန်ပြီးပေးသွားမယ်လို့လည်းဝန်ကြီးချုပ်ဟောင်းတက်ဆင်ကဘန်ကောက်မြို့မှာသတင်းတောက်တွေကိုပြောပါရယ်မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေကြားလက်နက်ကိုင်တပုံအဖွဲ့တချို့ဟာအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့မူရစ်ဆေးဂိုင်းတွေစီကဝင်ငွေရဖို့စူးစမ်းခဲ့တယ်လို့လည်းသူကပြောပါရယ်ပြဿနာရဲ့အရင်းမြစ်ကိုဖြေရှင်းဖို့လိုတယ်လို့လည်းဝန်ကြီးချုပ်ဟောင်းတက်ဆင်ကဆိုပါတယ်စနေနေ့ကမြန်မာနိုင်ငံမြဝတီမြို့မှာထိုင်းနိုင်ငံဘက်ကလျှက်စစ်မီးဖြတ်တောက်တာကိုဆန့်ကျင်ပြီးမြန်မာနိုင်ငံသားတရားဆန္ဒပြခဲ့ကြပါတယ်ထိုင်းဘက်ကလျှက်စစ်မီးဖြတ်တောက်လိုက်တဲ့အတွက်လာအိုစ်နိုင်ငံကဝယ်ဖို့မြန်မာနိုင်ငံကစူးစမ်းနေတဲ့အကြောင်းသတင်းမှာတော့ရေးသားထားပါတယ်
ထိုင်းဘက်ကလျက်စစ်မီးနဲ့အင်တာနက်တွေဖြတ်တောက်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံတာချီလေးမြို့ကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကဝန်တန်းတရားကြောမနေ့တနင်္ဂနွေနေ့မှာထိုင်းဘက်ကိုပြန်လွတ်ပေးလိုက်တဲ့အကြောင်းတာချီလိတ်သတင်းရက်ွက်ကိုကိုးကားပြီးထိုင်းနိုင်ငံတုပ် The Nation သတင်းစာမှာရေးသားထားပါတယ်ချင်းရိုင်ခရိုင်မက်ဆိုင်နဲ့တခြားနေကြာတာချီလိတ်မြို့နယ်မှာပြီးခဲ့တဲ့ကြာသပတေးနေ့ကနေစနေနေ့အထိရဲနဲ့စစ်သားတွေလောင်းစားရုံတွေကိုနှိမ်နှင်းခဲ့ပြီးပိုင်ရှင်တွေနဲ့ဝန်ထမ်းတွေကိုဖမ်းဆီးခဲ့တဲ့အကြောင်းလဲတာချီလိတ်သတင်းရက်ွက်ကပြောပါတယ်အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေဟာနေဆက်ကနေမြန်မာနိုင်ငံအတွင်းကတခြားနေရာတွေကိုပြောင်းရွှေ့မယ်လို့မျှော်လင့်ထားကြပြီးမြန်မာနိုင်ငံဘက်ကလည်းဆက်ပြီးနှိမ်နှင်းဖို့စူးစမ်းနေတယ်လို့သတင်းတွေမှာရေးပါတယ်မြန်မာနိုင်ငံဘက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှိမ်နှင်းဖို့အတွက်ပုံထုနေ့ကစပြီး နေကြာနေရငါနေရမှာလျှက်စီမီအင်တာနက်နဲ့73စီတင်ပို့တာတွေဖြတ်တောက်ဖို့ထိုင်းအမျိုးသားလုံခြုံရေးကောင်စီကအမိန့်ပေးထားပါတယ်ဒီလိုလျှက်စီမီဖြတ်တောက်ပြီးတဲ့နောက်တာချီလေးဘက်ကငွေကြေးလိမ်လည်တဲ့လောင်းကစားရုံတွေကိုသွားမဲ့ဝန်ထမ်းတွေနှစ်နိုင်ငံချစ်ကြည်တရားအနီးကားရနာတာတိတိတသာရော့သွားတယ်လို့လည်းတာချီလေးတည်င်းရက်ကွက်ကပြောဆိုပါတယ်ခင်ဗျာ
အာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေတရုတ်နိုင်ငံစစ်ဆောင်ပနားဒေတာကိုအုပ်စုနဲ့အလဲလာရောက်မယ်ဆိုလို့ရှိရင်ဒီကနေ့ကစပြီးဗီဇာကင်းလွတ်ခွင့်ပြုလိုက်တဲ့အကြောင်းတရုတ်နိုင်ငံကကြေညာပါတယ်တရုတ်လူမှုဝန်ကြီးတရုတ်လူဝင်မှုကြီးကြပ်ရေးဌာန NIA ကဖေဖော်ဝါရီလ10ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်မှာရှိတဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်တဲ့စစ်ဆောင်ပနားဒေတာကိုအာဆီယံအဖွဲ့ဝင်နိုင်ငံသားတွေအလဲလာဖို့အတွက်ဗီဇာကင်းလွတ်ခွင့်ပေးလိုက်တာပါမြန်မာအခေါ်ရှမ်းလူမျိုးဖြစ်တဲ့ဒိုင်လူမျိုးနွယ်စုဝင်တွေနေထိုင်ကြရာစစ်ဆောင်ပနားမှာဖျားစီတီးတဘာဝအလှပရိုးရာယဉ်ကျေးမှုနဲ့တကြံပွဲလဲကျင်းပလေရှိတာကြောင့်ဒီဒေသဟာခီးသွားတွေကြားရေပန်းစားပါတယ်မြန်မာထိုင်းမလေးရှားအင်ဒိုနီးရှားတို့ပြင်အာဆီယံ၁၀နိုင်ငံကခီးသွားတွေဟာစစ်ဆောင်ပနားကိုတွားရောက်လည်ပတ်တဲ့အခါတရုတ်ခီးသွားအေဂျင်စီကိုအသုံးပြုရမှာဖြစ်ပြီးတော့နှစ်ဦးထက်မနည်းလာရောက်သူတွေကဗီဇာကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်ခီးသွားတွေကိုစစ်ဆောင်ပနားမှာအများဆုံး6ရက်နေထိုင်ခွင့်ပြုမှာဖြစ်ပါတယ်ရှင်တနင်္လာနေ့ညချမ်းသတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူတင်ပြခဲ့တာပါအခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်American အစိုးရဝန်ကြီးဌာနတွေကိုအလျင်အမြန်အပြောင်းလဲလုပ်ဖို့သမ္မတ Donald Trump ခံထားသူ Elon Musk ဖြစ်ပြီးတော့သူဟာ Tesla ကားကုမ္ပဏီ SpaceX အာကာသကုမ္ပဏီတွေရဲ့အကြီးကဲလဲဖြစ်ပါတယ်အခုလို Federal အစိုးရရဲ့အသုံးစရိတ်ကို short ချဖို့ billionaire တထဲကြီးကို Trump အသုံးပြုနေတဲ့ကိစ္စဟာမှားနေတယ်လို့လွှတ်တော်ကဒီ Democrat အမတ်တွေကဝေဖန်ပါတယ် Michael Quinn တတင်းပေးပို့ထားတာကိုကိုငင်းချမ်းကတင်ပြမှာပါရှင်
ဝါရှင်တန်ဒီစီမြို့တော်ကဖက်ဒရယ်အစိုးရဌာနတစ်ခုရှိကဆန္ဒပြပွဲကတော့ Elon Musk လုပ်ခဲ့တာတွေကိုဆန္ဒပြနေတာပါ American အစိုးရကိုချုံ့ဖို့အတွက်သမ္မတ Donald Trump က Elon Musk ကိုတာဝန်ပေးထားတာပါ Democrat အထက်လွှတ်တော်အမတ် Chris Murphy က
The people get to decide
American ပြည်တော်စုကိုဘယ်လိုကာကွယ်မလဲဆိုတာပြည်သူလူထုကပဲဆုံးဖြတ်권ရှိပါတယ်အခွန်ထမ်းပြည်သူတွေရဲ့ငွေကိုဘယ်လိုသုံးမလဲဆိုတာပြည်သူလူထုကပဲဆုံးဖြတ်ရမှာပါ Elon Musk ကဆုံးဖြတ်စရာမလိုပါဘူ
းကမ္ဘာအချမ်းသာဆုံးတထေးကြီးတဦးဖြစ်တဲ့ Elon Musk ဟာ Tesla ကားကုမ္ပဏီ SpaceX အာကာသကုမ္ပဏီတွေရဲ့အကြီးအကဲလည်းဖြစ်ပါတယ်တခြားပိုင်ဆိုင်တဲ့ကုမ္ပဏီတွေအများကြီးရှိပြီးအဲ့ဒီထဲမှာအရင်က Twitter လို့ခေါ်တဲ့လူမှုကွန်ရက်စာမျက်နှာ X လဲပါဝင်ပါတယ်သမ္မတ Trump ကြမ်းကြိမ်ပြီးကတည်းက Musk ဟာအစ်စ်ဖန်တီးလိုက်တဲ့အစိုးရလုပ်ငန်းများမြန်ဆန်ထိရောက်ရေးဌာန Doge ကိုဦးဆောင်ပြီးသမ္မတ Trump နဲ့သူ့အမြင်မှာအကုန်ကြများတဲ့ Federal အစိုးရအစီအစဉ်တွေကိုဖျက်တောက်နေတာပါ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ငွေပေးချေမှုစနစ်ကို Musk ရဲ့အဖွဲ့ဝင်တွေကဝင်ရောက်ခွင့်ရသွားပြီလို့သတင်းတွေထွက်ပေါ်လာတာနဲ့အတူလူသားချင်းစာနာမှုအကူအညီနဲ့တခြားအကူအညီတွေနိုင်ငံပေါင်း100ကျော်ကိုပေးနေတဲ့ American နိုင်ငံတကာဖွံ့ဖြိုးမှု Agency USA ကိုထိန်းချုပ်ဖို့လှုံ့ဆော်တာတွေကြောင့်ပြည်သူတွေကြားအထိတ်အလန့်ဖြစ်ခဲ့ရပါတယ်။ဒါကြောင့်အခုလိုဆန္ဒပြမှုတွေဖြစ်နေတာပါလို့ Democrat Outlook တော်အမတ် Don Beyer ကပြောပါတယ်
။ President Trump directed his corrupt
American ဆိုရရဲ့ရေးကြီး Agency ဌာနတစ်ခုကိုရှာဖွေဖျက်ဆီးဖို့အကြံပြဘီလီယံနဲ့သတိကြီး Elon Musk ကိုသမ္မတ Trump ကညွှန်ကြားခဲ့တာပါ
Trump ကတော့ Musk ကိုထောက်ခံကြောင်းအခုလိုထပ်ပြောပါတယ
် It's something that he သူစိတ်ကခံရမှာမှရှိတဲ့ကိစ္စတစ်ခုပါသူကကုမ္ပဏီအကြီးကြီးကိုလက်ပတ်နေတဲ့သူဖြစ်တာကြောင့်ကျွန်တော်ကတော့လေးစားပါတယ
် USA မှာသူတွေးခဲ့တာတွေကြောင့်ဆယ်လို့မရဘူးလို့ Elon Musk ကပြောပါတယ
် As we talk into USA
ကအချက်လက်တွေကိုကျွန်တော်တို့စစ်ဆေးတဲ့အခါတွေ့လာရတာကပိုးပါတဲ့ပန်းကြီးမဟုတ်ဘဲပိုးတွေကြီးဖြစ်နေတာကိုတွေ့ခဲ့ရတာပါ
လွတ်တော်ဒီမိုကရက်အမတ်တွေကတော့ဒီအချက်ကိုညှင်းဆိုပြီးဖက်ဒရယ်အစိုးရနဲ့စာချုပ်ချုပ်ဆိုလုပ်ကင်နေတဲ့ SpaceX ကုမ္ပဏီပိုင်ရှင် Elon Musk စီမှာအခွင့်အာဏာအများကြီးရှိနေပြီးတာဝန်ခံမှုနဲ့ကြီးကြပ်မှုခံယူတာနည်းနည်းလေးပဲရှိနေတာဟာမှားနေတယ်လို့ထောက်ပြပါတယ
် An unelected ရွေးကောက်ခံထားသူလည်းမဟုတ်တာဝန်ခံမှုလည်းမရှိတရုတ်နဲ့နည်းနည်းဆိုင်ဆိုင်ဆက်ဆံနေတဲ့အကျိုးစီးပွားပဋိပက္ခတွေတပုံကြီးရှိတဲ့အပြင်သူ့ရန်သူလို့သတ်မှတ်ထားတဲ့သူတွေကိုဖြတ်တောက်ဖို့လုပ်နေတဲ့ဘီလီယံနာတထေးကြီးကကျမတို့တိုင်းပြည်ရဲ့အရေးကြီးတဲ့ငွေကြေးဆိုင်ရာအချက်အလက်ထိန်းသိမ်းထားတဲ့စနစ်နဲ့ချက်လက်မှတ်စာအုပ်ကိုပြန်ပေးဆွဲသွားတာပါ
ဒါပေမဲ့လည်းသမရအိမ်ဘျူရိုအနေနဲ့မတ်စ်ကိုလိုအပ်တဲ့ကြီးကြပ်မှုတွေလုပ်နေတယ်လို့သမရထရန့်ကပြောပါ
တယ်
ပြဿနာရှိတဲ့ပြည်ပခဖြစ်နိုင်တယ်လို့ကျွန်တော်တို့ထင်တဲ့ကိစ္စတွေမှာဆိုရင်သူ့ကိုအနာအိုရောင်ကတ်ခိုင်းမှာမဟုတ်ပါဘူးကျွန်တော်တို့ကအခုအစိုးရကိုရှော့ချဖို့ကြိုးပမ်းနေပြီးတော့သူကတခြားသူတွေထက်လုံနိုင်ပါတယ
်လကလည်းမယူတဲ့အီလွန်မတ်စ်ကိုအထူးအစိုးရဝန်ထမ်းအဖြစ်ခန့်အပ်ထားတာဖြစ်ပြီးတစ်နှစ်မှာရပ်ပေါင်း130ထက်မပိုဘဲအလုပ်လုပ်ခွင့်ပြုထားတာပါခင်ဗျာ
ကိုငိမ့်ချမ်းပြောပြသွားတာပါအခုတော့ဒီမိုးကုတ်မှာစစ်ကောင်စီကဒီလေချောင်းကနေပုံကျဲတိုက်ခိုက်တဲ့သတင်းပေးပို့ချက်ကိုကြည့်အောင်ပါရှင်။အော်အဲ့ဒီဒီသတင်းပေးပို့ချက်မတိုင်ခင်မှာဒီလူငယ်တွေနဲ့စစ်မှုထမ်းဥပဒေလွတ်မြောက်ရာလမ်းသတင်းပေးပို့ချက်ကိုကြည့်အောင်ပါ။မြန်မာနိုင်ငံမှာစစ်မှုထမ်းရမယ့်စီးရင်မှာပါတဲ့လူငယ်တွေရောတခြားလူငယ်တွေကိုပါပြည်ပေါ့ကိုထွက်ခွာခွင့်စစ်ကောင်စီကတင်းတင်းကြပ်ကြပ်စစ်ဆေးကန့်သတ်နေပေမဲ့လူငယ်တွေကတော့ရတဲ့နီးလန်းတွေနဲ့အိမ်နီးချင်းနိုင်ငံတွေကိုထွက်နိုင်ဖို့စ조사နေကြစေဖြစ်ပါတယ်စစ်ကောင်စီပြဋ္ဌာန်းတဲ့စစ်မှုထမ်းဥပဒေဟာလူငယ်တွေကိုစစ်မြေပြင်မှာလူသားအတိုင်းအဖြစ်အသုံးချဖို့စ조사တဲ့လုပ်ရဲလို့လည်းအရက်ဖက်အဖွဲ့အစည်းတွေကဝေဖန်ပြောဆိုနေကြတာပါဘန်ကောက်မြို့ကနေကိုသိန်းထိုင်ဦးကသတင်းပေးပို့ထားပါတယ်ရှင
်စစ်မှုထမ်းမဏိကဈေးမှာပါတဲ့လူငယ်ရောမပါတဲ့လူငယ်ရောရန်ကုန်လေးစစ်ကနေပြည်ပကိုထွက်မယ်ဆိုရင်အာဏာပိုင်တွေကိုပေးရတဲ့ငွေကြေးပမာဏနဲ့ပတ်သက်ပြီးဒီအကြောင်းကိုထဲထဲဝင်ဝင်သိတဲ့သူတယောက်က POE ကိုခုလိုပြောပါတယ်
ငကိုတော့ဆိုလို့ရှိရင်ကြံခဲ့တဲ့လေးလငါးလလောက်မှာဆိုလို့ရှိရင်အဲတမှုဒီပဲချမ်းကထွက်ဖို့ဆိုပြီးတော့သူတို့ကတင်းအစိတ်တောင်းနေပေါ့နော်တင်းအစိတ်ဒါကြောင့်ချင်းကဆိုပြီးတင်းအစိတ်တောင်းနေအခုဒီတလလောက်ရှိပြီပေါ့ရက်20ကျော်ကျော်လောက်ဖြစ်သွားပြီတလနီးပါးဖြစ်သွားပြီအဲ့ဒါတော့သူတို့ကအာညီမတို့ဒီပဲချမ်းကမောင်ကြီးညီမတွေနောက်မောင်ကြီးညီမတွေအတိတွေအကုန်လုံးလဲတယောက်ကိုတင်းသေးစင်နဲ့အခုတော်ထွက်နေရတယ်ပေါ့ပြီးပါဦးလေဒါတောင်မှသူတို့ဒီ supply chain ဆိုပြီးတော့ရက်တည်ရှိတယ်ဆိုလို့ရှိရင်လေးလည်းမှဝယ်ပြီးတာတောင်မှဒီ30တော့မဆုံးသွားဘူးဒါပေမဲ့ရက်ရွှေ့ပြီးတော့မှပြန်ထွက်ရတယ်ပေါ့နော်အဲ့တော့တချို့တွေဆိုလို့ရှိရင်30တော့ပေးထားတယ်ဒါပေမဲ့ဒီဘက်ချမ်းမှလည်း VIP pass ဆိုပြီးတော့တစ်ခါတယောက်ကို4500နေပြီးတော့9000ထိပေးရတာရှိပါတယ်ဒီဘက်ယူရီးယားဘက်ကပေါ့နော
်4500ကနေ9000ဆိုတာထိုင်းဘက်ငွေနဲ့တက်ထပ်ပေးရတာကိုပြောတာပါထိုင်းနိုင်ငံကိုရောက်လာတဲ့မြန်မာလူငယ်တယောက်ကတော့သူ့ရဲ့အတွေ့အကြုံကို VOE ကိုခုလိုပြောပါတယ
်။နာမည်စရင်ထွက်တယ်ထွက်ပြီးတော့အိမ်လေးကိုအဲ့လိုအုပ်ချုပ်ရေးမှုတွေပါတယ်နဲ့အဲ့လိုမျိုးလာမေးလာအဲ့လိုတကောင်းချင်းဆက်လိုမျိုးလာမေးရတာတွေအဲ့လိုမျိုးတွေအများအားကြုံရတယ်။နောက်ဆုံးစရင်ထွက်တဲ့အချိန်မှာအဲ့လိုလိုက်ခေါ်တာမျိုးတွေအထိဖြစ်တယ်ဗျ။ပါတဲ့သူတွေကတော့ပါတယ်ရှောင်းလို့ရတဲ့သူတွေကတော့ရှောင်းလို့ရအောင်ရှောင်းတာပေါ့။အစင်းတော့မပြေဘူးအကုန်လုံးကကိုယ့်အကူတိုးတက်တိုးတက်ကြောင်းနဲ့လုံနေတဲ့အချိန်မှာကိုလိုကန့်လန့်နေအကုန်ဖြစ်ကုန်တာလုံနေတဲ့အရာကြီးဖြတ်ပြီးတော့ဒီလိုပဲလက်မဲ့မရှိပါမရှိနေတဲ့အဖြစ်နဲ့ဖြစ်တဲ့ထွက်လာတာမျိုးတွေဆိုကြရလဲဟိုအပေါ်လမ်းရင်သွားတာမျိုးဆိုတော့ဟိုတိုးရီဗီတာနဲ့ပေါ့နော်တိုးရီဗီတာနဲ့နေကြကြောတာရှည်တော့မခံနိုင်ကြဘူးပေါ့အဲ့လိုထွက်တော့တချို့ဒီဆိုရင်အလုံးမရပါမရနဲ့ဆိုရင်သူတို့တော့တို့တောက်ခံမှုတော့အဆင်မပြေဘူးအိမ်ကပို့နိုင်မှာ ਉਹ ရမှာမျိုးတွေအဲ့တော့အခုချိန်ဒီကိုလက်မမရလေးရမျိုးတွေဆိုရင်အများကြီးပဲပေါ့လောက်ရမယ့်အရာတွေမလုံနိုင်ပေါ့
နောက်ထပ်ထိုင်းနိုင်ငံကိုရောက်လာတဲ့လူငယ်တယောက်ကလည်း POE ကိုအခုလိုပြောပြပါဗျာအ
ဲသူတို့အဲစာရွက်နေပေါ့နော်အဲသူတို့ရက်ကွက်မလာဘူးရက်ကွက်အောက်ချုပ်ရေးမှုရဲ့အဲသူတို့ရဲ့ရဲတွေရဲ့အဲကိုလာပြီးတော့နမည်သင်းပါတယ်လာပြောတာပေါ့အဲသူတို့နာမည်စင်းပါရခုလက်ရှိမပြေးနိုင်တဲ့လူတွေကြတော့လေသူတို့တက်နိုင်တဲ့လောက်လေးနဲ့အဲရက်ကွက်အုပ်ချုပ်ရေးမှုရုံးမှာပတ်စံပေးပြီးတော့ညှိပြီးနေကြပါဘောနော်ဟုတ်ကဲ့
ပြေးနိုင်တဲ့လူတွေက
ဟုတ်ပြေးနိုင်လူတွေကတော့အခုကျွန်တော်တို့ဒီအများဆုံးကတော့ထိုင်းကိုလာတာများတယ်ဒီအောက်လန်းလာတယ်အရင်ကတော့တသစမှုလားဥပဒေစားထုတ်တော့ကတော့အဲလေရင်နဲ့ပြေးတဲ့လူတွေများတယ်ဘောနော်အခုကတော့လေစိတ်ကနေပြီးထွက်ခွင့်ပိတ်ထားတဲ့အမှုအောက်လန်းလာတဲ့လူတွေများတယ်ခင်ဗျဟုတ်အဓိကကာသူတို့ကဘယ်လိုပြောကျင်လဲဆိုတော့သူတို့ရဲ့ဒီစစ်တပ်မှာအစ်အင်အားနည်းလာတဲ့ကြောင့်ကျွန်တော်တို့နိုင်ငံရဲ့ဒါတစ်ချိန်မှာနိုင်ငံကောင်းဆောင်နေမဖြစ်နိုင်လို့မပြောရဘူးเนาะအဲ့လိုလူမျိုးတွေကိုသူတို့ကစစ်တဲဝင်ခိုင်းပြီးတော့အဘလို့စစ်တိုင်းတိုင်းတေးအောင်တတ်တယ်ဆိုတော့ဒါမျိုးသက်ကိုဖျက်ချင်တဲ့သဘောကြီးဖြစ်နေတာပေါ့ကွာသူတို့ရဲ့ပုံစံအဲ့တော့ဘယ်လိုခက်ခဲလာလဲဆိုတော့အခုလူငယ်တွေကအလုံးစုံပြောရမယ်ဆိုရင်ဒီအောက်လမ်းကနေကူးလာကြတော့လမ်းမှာအခက်အခဲအများကြီးကြုံရတယ်ဒုက္ခများတာကြုံရတယ်ပေါ့เนาะဟုတ်
Japan was it could be the Mahabu and Jinai for some in Azu strategic initiated for Ranga, Madinza, Shunle Yigaro, Yamasidaha, Simu Mutamani, Ubrine, Lungerigu, Luda Time, Tonchani, Relu, Jovari.
D. Simuran, Kesasu, Jaro Daro, Yamanang of Tosoji, Damu, Piatan Laris, or Alon would tell Larry, but tomorrow, Silsuga. ตรุโตลันปงกันเนี่ยลุงเหงือริโอเป็ดแม่ทาเรไอ้ลุงเหงือริโอจ้องตาตะมะการิเลตะมะตะมะการิดาริโอตรุเป็ดแม่ทาเรนาวไปมาတော့มะเตียมูอ่ะจี้มาเจียนเนี่ยละคามาเบลุงเหงือมะสู้เป็ดแม่ทาขะยาเรซื้อเนี่ยทาเปิ้ลมาไหนกันมาลุงเหงือองค์ใหญ่อ่ะ
35年代东区，台湾都没人了。今年的February啦，比上个月新牡丹五日呀，一旦17年的东正安的对苗丹的17年的那些可能的对苗子米的新牡丹嘛，批得了。今年新批丹嘛，看下来苗丹的那呢，一旦17年的李正安的苗子米的那呢，一旦17年的李正安的新牡丹嘛，批得了。
ถ้าเปลี่ยนแต่35นี่ก็นี่60นี่สิตุรีปาวินเดปิตุลงจองยิเผ่สุรารีโกเลสิกองสีกามิวติชุมาเผ่จีนี่บาเลยครับเนี่ยดาก็รอบังกาวมิวก็นี่กุเต็งไทอูตะเด็นเปปูเกราวะอะคูรอโมกุมมาสิกองสีกาลีจองก็นี่บงเจไต่ไข่ตวาเรฉินี่กูจีจายาออกมาရှင် DNLเตอะมิวตาลุมหยอกเยตะมรอเท็งชุบทาเรโมกุมิวมาสิกองสีกาลีจองไต่ไข่มูจอง Ayata ngau temene, tesombiro, amyapia, tenayagere, jau mugan, rigavio, igubiobare. Dahasuni, dinit, dream, mugum yuma. Ayatari, tikai, tesongare, dudia ching, lijan, taikaimule, tikeraba. Dichini, nepata biro, yangunga, the dempe putaragu, mesumunga, yopyamaba.
Second cigar, DNL, aum yuda lumia, itamero, tencho tare, mugum yugu. The nina name and a bind, tenai matumi a che.
ตะนิงวนนี่ตะกาวเย็นจอมาลีจองกะนี่ไตไข่เคราผิดไปเลยไอ้ไตไข่หมู่တွင်มาတော့စစ်ကောင်စီဘက်ကလီจองကနေဘုံအလုံး30လောက်ကျဲချခဲ့ကြောင်းနဲ့အဲ့ဒီဘုံကျဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ 9 ဦးသေဆုံးခဲ့ရတယ်လို့မိုးကုတ်ဒေသခံတူကဗီအိုအေကိုပြောပါတယ်အဲစနစ်ခွဲဝင်ကျင်လောက်ပါအမှတ်ပိုင်ဝင်ထင်တောက်လက်ခွဲပါမြားနေတာဟုတ်အစိတ်30ဝင်ကျင်လောက်ပါရှိမှာသမီးထိခိုက်တာတော့မြားတယ်ဗျာတေးတာ 900 တေးတာ900လို့ကြားတယ်ဗျာတော့စဲတော့တခြားဒေသခံတွေကတော့ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့ VOA အနေနဲ့တီးခြားအတီးပြုချက်ရဖို့စူးစမ်းနေပါတယ်မိုးကုံမြို့ကိုတနင်္ဂနွေနေ့ည၄ចောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိပါဘူးမိုးကုံမြို့ကိုတီအန်အယ်နဲ့ပူးပေါင်းတပ်တွေကပြီးခဲ့တဲ့နှစ်2024ခုနှစ်ဇူလိုင်လမှာတင်းယူနိုင်ခဲ့တာပါ2024ခုနှစ်နိုမာလာစနေရနေ့မှာတော့မိုးကုံမြို့ကိုပထမဦးဆုံးအကြိမ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့တာမှာတော့အနည်းဆုံးအရက်သား9ဦးသေဆုံးပြီးတော့13ဦးဒဏ်ရာရခဲ့ပါတယ်2025ခုနှစ်ဇန်န
ဲချတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့လူထိခိုက်သေးဆုံးတာမရှိဘူးလို့ဒေသခံတွေကပြောပြပါတယ်။ဇန်နဝါရီလအတွင်းမှာစစ်ကောင်စီဘက်က TNL တို့ထိန်းချုပ်ထားတဲ့ကြောင်မဲ၊နောင်ချိုနဲ့မိုးကုတ်ကိုလင်းချောင်းကနေ6ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေအတွင်းမှာတော့အရက်သား73ယောက်သေဆုံးပြီးတော့26ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းလူခွေမန်နိုင်ဖွဲ့ဘက်ကတော့2025ခုနှစ်ဇန်နဝါရီလအတွင်းမှာကြောင်မဲနဲ့နောင်ချိုမှာလင်းချောင်းတိုက်ခိုက်တာကြောင့်အရက်သား15ဦးသေဆုံးပြီးတော့32ဦးဒဏ်ရာရခဲ့တယ်လို့ပြောဆိုထားပါတယ်။TNL က2024ခုနှစ်နိုဝင်ဘာလ25ရက်နေ့ကလေးကစစ်ကောင်စီနဲ့သူတို့ကြားမှာငြိမ်းချမ်းရေးဆွေးနွေးဖို့အသင့်ရှိနေပါတယ်ဆိုတာကိုထုတ်ပြန်ကြေညာခဲ့ပေမဲ့ဒီကနေ့အထိတော့ဆွေးနွေးဖြစ်တဲ့သတင်းတွေမတွေ့ရသေးပါဘူးရှင
်။မဆုမုံပြပြသွားတာပါအခုတော့ရခိုင်ကအခြေအနေကိုလည်းဆက်ပြီးတော့ကြည့်ကြရအောင်ပါ အရခတ်တတော် AA နဲ့စစ်ကောင်စီကြားရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းမှာဖမ်းဆီးမိခဲ့တဲ့ထောင်နဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေတဲက100ကျော်လောက်ကိုဒီရပိုင်းတွင်ပြန်လွတ်ပေးလိုက်ကြောင်းနှိဆက်သူတွေက VOE ကိုပြောပါတယ်တိုက်ပွဲတွေအတွင်းဒဏ်ရာရသူတွေနဲ့ကျန်းမာရေးမကောင်းတဲ့သူတွေအပါအဝင်ဖမ်းဆီးထားသူတွေကို AA ကပြန်လွတ်ပေးတဲ့နောက်ဆုံးချိန်လေးနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမမသဇင်အောင်ကပြောပြမှာပါ
ရခိုင်ပြည်နယ်တနင်္ဂနွေကြတိုက်ပွဲတွေတွင်မြို့နယ်ပေါင်း18ခုနဲ့14ခုကိုထိ ंछ ုတ်လိုက်ပြီးတော့စစ်ကောင်စီတပ်ဖွဲ့တွေနဲ့မိသားစုဝင်ထောင်ထဲချီဖမ်းဆီးမိခဲ့တဲ့အကြောင်းအရခတ်တတော် AA အဖွဲ့ကကြေညာထားတာပါဖမ်းဆီးထားသူတွေကို AA အဖွဲ့ကပြန်လွှတ်ပေးနေတာမှာမကြသေးခင်ရက်တွေက140လောက်ပြန်လွှတ်လာတယ်လို့ဒေသခံတူကအခုလိုပြောပါတယ
်ကျွန်တော်တို့ဒီရခိုင်မှာပေါ့နော်စစ်သုံးဘန်းမိသားစုဝင်တချို့ပြန်လွှတ်တာကဟုတ်ပါတယ်ပေါ့နော်ဒီပြန်လွှတ်တဲ့အထက်မှာတော့အမျိုးသားတွေပါတယ်အမျိုးသမီးတွေပါတယ်ပေါ့နော်အမျိုးသားတွေရောအမျိုးသမီးတွေရောပါတယ်အဲ့ဒါကလူ100ကျော်လောက်ရှိမြေပေါ့နော်ဘေနီယာကလွှတ်ပေးနေဆိုတာကိုတော့ကျွန်တော်တို့အတိအကျမသိရဘူးပေါ့နော
် AA ဖွဲ့ကပြန်လွှတ်ပေးတဲ့အထက်မှာစစ်သုံးဘန်းအမျိုးသား40တက်မိသားစုဝင်အမျိုးသမီး86ဦးအပြင်ကျောင်းမျိုးမျိုးနဲ့ဖန်ဆီးထားတဲ့ရက်သားအကျဉ်းသား26ဦးပါဝင်တယ်လို့လည်းနှိဆက်သူတိုင်းဝိုင်းကပြောပါရယ်ရခိုင်ပြည်နယ်ကအေးထိန်ချုံမျိုးနယ်တွေကိုစစ်ကောင်စီကမကြခဏဆိုသလိုလီချောင်းကဘုံကျဲတိုက်ခိုက်နေတာကြောင့်စစ်တုံးမန်းတွေနဲ့ဒေသခံတွေတိုက်စုံမှုသတင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲအေးဖွဲ့ကဖန်ဆီးထားသူတွေကိုပြန်လွှတ်ပေးနေတာပါ
ဒီရခိုင်မှာဆိုရင်ဒီစစ်သုံးဘန်းတွေအနေနဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကြောင်းပေါ့နော်စစ်သုံးဘန်းတွေပါဝင်စစ်သုံးဘန်းမိသားစုဝင်တွေတေဆုံးလေးဖြစ်စဉ်တွေလေးမကြာခဏဆိုလိုရှိခဲ့တာပေါ့နော်ဆိုတော့လက်ရှိလွှတ်ပေးတာကကြတော့အထူးသဖြင့်အနေနဲ့ပေါ့နော်အရကတက်တော်အနေနဲ့လူသားချင်းစာနာမှုကိုပြတာဖြစ်တယ်လို့နောက်တစ်ပိုင်းမှာလေစစ်ကောင်စီလေကြောင်း NDA ဒီပတ်ခတ်မှုတွေကနေပေါ့နော်ကြိုတင်ကာကွယ်တဲ့အနေနဲ့ပေါ့နော်အဲ့လိုမျိုးလွှတ်ပေးတာလို့မြင်ပါတယ်ခင်ဗျ
ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းမှာစစ်ကောင်စီရဲ့ပုံမှုချုပ်အဆင့်ရှိသူတွေအရာရှိတွေနဲ့စစ်ကောင်စီတပ်သားထောင်ထဲချီကိုစစ်တုံးမန်းအဖြစ်အေးအေးဘက်ကဖမ်းဆီးထိန်းသိမ်းထားပေမယ့်အရေးအတွက်အတိအကျကိုတော့ထုတ်ပြန်ထားတာမရှိသေးပါဘူးဖမ်းဆီးထားတဲ့စစ်တုံးမန်းတွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ကျန်းမာရေးဆောင်ရှောက်မှုတွေပေးထားပြီးတော့အချိန်တိုင်းတာတစ်ခုရောက်ရင်ပြန်လွှတ်ပေးသင့်သူအားလုံးကိုပြန်လွှတ်ပေးမယ်လို့အေးအေးဘက်ကပြောဆိုထားတာရှိပါတယ်လက်ရှိမှာတော့ဖန်ဆီးခံထားရတဲ့စစ်တုံးမန်းစခန်းတွေနဲ့ရခိုင်ပြည်နယ်ကလူနေရပ်ကွက်ကြီးရွာတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအနေအရနဲ့ရင်ဆိုင်နေကြရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ18ရက်နေ့ကလည်းမြောင်းမြို့နယ်ရန်ချောင်းဒေသမှာရှိတဲ့စစ်တုံးမန်းမိသားစုဝင်တွေကိုထိန်းသိမ်းထားတဲ့စခန်းကိုစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲခဲ့တာကြောင့်စစ်တုံးမန်းအမျိုးသမီးတွေနဲ့ကလေး28ဦးသေဆုံးခဲ့ပြီးတော့30နီးပါးဒဏ်ရာရခဲ့ပါတယ်။ဒါပြင်ပြီးခဲ့တဲ့2024ခုနှစ်စက်တင်ဘာလအတွင်းကလည်းမောင်းနှုတ်နဲ့ပေါင်မြူနေရီကစစ်တုံးမန်းတွေကိုထိမ့်သိမ့်ထားတဲ့အေးအချင်းစခန်းတွေကိုစစ်ကောင်စီဘက်ကလေကြောင်းကတက်ခိုက်ခဲ့တာကြောင့်စစ်တုံးမန်း60နီးပါးတိုက်ဆုံးခဲ့ပြီးတော့အများပြားဒဏ်ရာရရှိခဲ့ပါတယ်ရှင
်။မမသစင်အောင်ပြောပြသွားတာပါ။မကြာခင်မှာတော့ Trump အစိုးရခေတ်မြမအရေးအလားလာနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းခန်းကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်း၊စီးပွားရေးကဏ္ဍ၊လူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ပထမအဦးဆုံးတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုကြည့်ရအောင်ပါရှင်။ထရန့်အစိုးရခင်မှာမြမအရေးအလေးထားဖို့ဘာသာရေးပြိနှိပ်မှုတွေကိုရှေ့တန်းတင်ဖော်ထုတ်ဖို့လိုတယ်လို့လေးလာသူတအုပ်ကပြောပါရယ်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းလူမျိုးဘာသာစုံခံစားနေရတာတွေကိုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ယာဇဝေးမှုစစ်ယာဇဝေးမှုစတာတွေဖြစ်အမေရိကန်ကသတ်မှတ်နိုင်ဖို့ဝိုင်းဝန်းတိုက်တွန်းဖို့လဲသူကအကြံပြုပါရယ်မြမအရေးအတွက်အမေရိကန်အစိုးရတစ်ကိုချိတ်ခတ်နိုင်မဲ့အလားအလာကိုအမေရိကန်ပြည်ထောင်စုမှအခြေစိုက်ပြီးမြမအရေးနဲ့လူခွင့်ရေးလှုပ်ရှားနေသူလည်းဖြစ်အမေရိကန်နိုင်ငံသား၏မူဝါဒကိုလေ့လာသူလည်းဖြစ်တဲ့ဇိုသုံးမုံကိုကိုငိမ့်ချမ်းကြီးကဆက်သွယ်မေးမြန်းထားပါတယ
်။ဟုတ်ကဲ့ဒီပထမဆုံးတော့ပေါ့နော်ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီလွှတ်တော်ကိုမြမအရေးနဲ့ပတ်သက်ပြီးတော့ပေးပို့တဲ့စာနဲ့ပတ်သက်ပြီးမေးမြန်းနေပါတယ်ဗျ။အဲ့ဒီမှာဒီမြမနိုင်ငံရဲ့လက်ရှိအခြေအနေကဒီအမေရိကန်ပြည်ထောင်စုရဲ့ဖြည့်ဝင်းလုံခြုံရေးနဲ့ဒီနိုင်ငံကြီးမူဝါဒတွေကိုဒီတတ်မှမဟုတ်တဲ့ဆိုတဲ့အသုံးတုံးတာပေါ့နော်အထူးချင်းချောင်းနေတဲ့အနေထားဆိုပြီးတော့အသုံးတုံးပြီးကြီးသားတာတွေ့ရပါတယ် အဲ့ထက်မှဒီမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုလည်းဒီအချင်းချင်းပေါ်ပြထားတာတွေ့ရပါတယ်ဗျဆိုတော့ဒါကဒီ Trump ဆိုရအနေနဲ့ပေါ့နော်ဆန္ဒသိမ်းမှုအောက်ကမြန်မာနိုင်ငံရဲ့အခြေအနေကိုနားလည်တဲ့အနေအထားမှာရှိတယ်လို့ယူဆနိုင်ပါလား
ဟုတ်ကဲ့ကျွန်တော်တို့ယူဆပါတယ်ပြီးတော့ကြေညာတင်တယ်ဝမ်းသာတယ်ကြိုဆိုတယ်တရားကသမတဘိုင်ဒန်ကလည်းလောက်ခဲ့ပြီးတဲ့ဟာကိုဆက်လက်လုပ်တာဖြစ်ပါတယ်။အာဒါကြောင့်မို့ကျွန်တော်ဝမ်းသာတယ်ကြိုဆိုတယ်
။အမေရိကန်ပြည်တွင်းအကျိုးစီးပွားကိုဦးစားပေးတယ်ဆိုတဲ့မူဝါဒနဲ့ဒီသမတဒေါ်နယ်ထရန့်ကလူမျိုးအမေရိကန်ပြည်သူတွေပို့ပြီးအလေးထားတယ်ဆိုတဲ့မူဝါဒတွေကပေါ့နော်ဒီနိုင်ငံတကာအရေးပေါ့နော်ဒီမြမအရေးပေါ်ကိုစိတ်ဝင်စားမှုအားနည်းမှုတွေရှိလာနိုင်တယ်ဆိုဆိုရင်ချက်တွေရှိတာပေါ့နော
်။ဟုတ်ကဲ့အဓိကတော့ဒီနိုင်ငံချိုင်းမူဝါဒဆိုတာကဘယ်သူကအကောင့်ထည့်ဖော်မလဲ။ဘသူလက်ထဲမှာရှိတယ်လေဆိုတာအရေးကြီးတယ်။ခုနိုင်ငံချီရဲ့ဝန်ကြီးကမာကိုရိုဘီယို။ဒီမာကိုရိုဘီယိုကစီနေတာတောင်းလျှောက်သူနိုင်ငံစီနေနိုင်ငံချီကော်မတီမှာသူပါလာခဲ့တယ်။ကျွန်တော်တို့လက်ထပ်တွေ့ဖို့တော်တော်လေးများလာခဲ့တယ်။သူကတကယ်ပဲအဲ့ဒီမမာပီရင်းမှာတက်တက်ကြောကြောပါဝင်လာခဲ့တယ်။အတီးပြုတ်ကျန်လာပွဲပေါ့နော်။အဲ့ဒီ hearing မှာသူကမာကိုရိုဘီယိုဘယ်လိုပြောခဲ့တယ်လဲဆိုတော့အခုလိုအမေရိကတာအဓိကအမေရိကန်ဖရက်စ်လို့ပြောပြင်မဲ့ကျွန်တော်တို့ကအမေရိကန်ရဲ့ value အမေရိကရဲ့တန်ဖိုးလုံးဝပြစ်ပြတ်သွားမှာမဟုတ်ဘူးလို့သူပြောထားတယ်ကောင်းကောင်းလေးအမေရိကန် value ဆိုတာဘာလဲဒါဒီမိုကရေစီကျွန်တော်ဗမာပြည်ကိုဒီစိတ်ဝင်စားတဲ့အမေရိကန်ရဲ့ interest ဆိုတဲ့နေရာမှာလေအဲ့ဒီလုံခြုံရေးတစ်ခုထဲမဟုတ်ဘူး geopolitics တစ်ခုထဲမဟုတ်စီးပွားတစ်ခုထဲအိန္ဒိယနဲ့ဒီ China အနားမှာနေတဲ့အဲ့တစ်ခုထဲမဟုတ်ဒီကျွန်တော်တို့နိုင်ငံမြန်မာနိုင်ငံကိုဒီမိုကရေစီဖြစ်စေချင်တယ်ဒါကြောင့်မို့ရိုးပြောကောင်းကောင်းလေးသူပြောတယ်ပြတော့နောက်တစ်ခုသူပြောထားသေးတာရှိသေးဒီထေတာဆိုတော့ဟာလေသူတုံသေးတယ်နော်ကိုရီးယားတို့ပြီးတော့အီရန်တို့ပေါ့နော်အဲ့ဒါမှအာသာဒီထေတာဆိုပြီးတော့တုံတဲ့အဲ့ဒါမှကျွန်တော်တို့စဉ်းစားတာဟာတော့ဘမပီပဲသူတို့ကဒီထေတာဒီထာတုံလာခဲ့တယ
်ဟုတ်ကဲ့ဗျာဒီလိုမျိုးဒီမာကိုရူဘီယိုရဲ့အခက်ကဏ္ဍကိုလည်းခုပြောသွားတယ်ဆိုတော့ပေါ့နော်ဒီနိုင်ငံကြီးဌာနကပဲပေါ့နော်အခုတက်တော့မှဒီ February 9ရက်မှာပဲထုတ်ပြန်တဲ့ထမမြန်မာပြည်ခအခြေအနေကိုသူထူးဆွေးနေဆိုပြီးပြောပါတယ်ဗျဒီစစ်ကောင်စီရဲ့အရေးပေါ်အခြေအနေတည်တန်းတိုးတာမျိုးကလည်းဒီတိုင်းပြည်ကိုမအုပ်ချုပ်နိုင်ဘူးဆိုတာမျိုးတသက်ပြနေတယ်ဆိုပြီးပြောတယ်နောက်တော့ထုံးစံနဲ့တောင်းဆိုချက်တွေပေါ့နော်ဒီအကြံဖက်မှုတွေရက်ဖို့နိုင်ငံကြီးကျင်းသားတွေတွေ့ဖို့နဲ့ဒီတွေ့ဆုံဆွေးနွေးပေါ်တိုက်တွန်းတာတွေတွေ့ရပါတယ်ဆိုတော့ဒါကပေါ့နော်ဒီအနာသိနှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်နေတာပေါ့နော်ဒီတော့ထုတ်ရိုးထုတ်စိန်ထုတ်ပြန်ချက်လိုပဲတစ်ဖက်ကယူဆနိုင်တာမျိုးတွေလည်းရှိမှာပေါ့နီဒါပေမဲ့တစ်ဖက်မှာလည်းဒီအမေရိကန်နိုင်ငံကြီးဘူဝါဒထဲမှာဒီမြမအရေးကပေါ့နော်အမေရိကန်ရဲ့ဒေတာတွင်ဒီလိုမျိုးရှစ်တောင်အရှာအာရှပစိဖိတ်မူဝါဒတွေပေါ့တက်ရောက်နေတဲ့အချက်ဆိုပြီးတော့သူတို့ထဲ့သွင်းစဉ်းစားလို့ဒါမျိုးတွေထုတ်ပြန်တာမျိုးလို့ရောယူဆနိုင်တယ်ဗျာဘယ်လိုသုံးသပ်လဲဗျာ
တော်တော်လေးကောင်းတယ်ဆရာမှန်တယ်အဲ့ဒါဟာကဘယ်မှာတွားတွေ့တယ်လဲဆိုတော့ခုနဒီ US Ambassador to UN အဲ့ဒီ Stephanie ဒီချာနာပွဲမှာဒီ Saudi Asia ကိစ္စမြန်မာကိစ္စမခွန်းထုတ်တယ်အဲ့ဒါမှာ Stephanie ကရှင်းရှင်းလင်းလင်းပြောတယ်မြန်မာပြည်ရဲ့လူ့အခွင့်အရေးကိစ္စ Human Rights ကိစ္စက Top Priority ထားမယ်နော်သူပြောတာအရေးတကြီး Top ဆိုတော့အဓိကပေါ့အဓိကထားမယ်ဆိုတော့ဒါကြောင့်မို့ US ရဲ့နိုင်ငံခြားရေးမူဝါဒအကောင့်ထည့်ဖို့လို့ဘယ်သူလဲဆိုတော့နိုင်ငံခြားရေးဝန်ကြီးအဲ့ဒါအောက်မှာဆိုဘယ်သူလဲဆိုတော့အဲ့ဒီ US Ambassador to UNstep နဲ့တို့ပဲ
နောက်တစ်ခုကတော့ဒီဘာသာရေးလွတ်လပ်ခွင့်နဲ့မြန်မာအရေးဆက်ဆက်ချက်ကိုပေါ့နော်ဒီမျိုးကျွန်တော်ဆွေးနွေးချင်ပါတယ်ဗျအခုဒီလက်တလုံးပါတယ်ပေါ့နော်ဒီနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ညီလာခံမှာဒီဒုသမရ JD Vance ကမိန့်ခွန်းပြောပြီးတော့ဒီ Trump ဆိုရအနေနဲ့ပေါ့နော်ဒီဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအတွက်အလေးထားကြောင်းထုတ်ပေါ်ဖြတ်သားတာမျိုးတွေတွေ့ခဲ့ရပါတယ်ဗျဒီမြန်မာအရေးပြန်လည်တက်ဝင်လာဖို့အတွက်ကဒီအရင်ကလည်းဒီလည်လာသူတချို့ထောက်ပြဘူးတဲ့ပေါ့နော်ဒီပထမအကြိမ်ဒီ Trump ဆိုရခေတ်တုန်းကဒီမြန်မာအရေးမှာဒီဘာသာရေးလွတ်လပ်ခွင့်အခြေအနေပေါ်မူတည်ပြီးတော့နှုတ်ဆော်တာမျိုးကအဲတခုလက်ရှိမှာဒီမြမအရေးအတွက်ဒီအမေရိကန်ရဲ့စဉ်းစားချက်ကိုပို့ပြီးတော့ထိရောက်အောင်ပေါ့နော် mobilize ဖြစ်ဖို့ဒီလှုပ်လာနိုင်တဲ့အနေအထားရှိလာကြ
ကျွန်တော်ဒီဘာသာရေးကိစ္စအခေါက်ရှေ့တန်းရောက်လာမယ်လို့ကျွန်တော်ထင်တယ်အခုကကျွန်တော်တို့ကတော့2021အာဏာသိမ်းပြီးမှာပေါ့နော်အဲ့ဒါအဖြစ်ပြက်ကိုကျွန်တော်ပို့ပြီးတော့အာရုံစိုက်တယ် +2021 အာဏာမသိမ်းခင်တော့မြားတော်အဖြစ်2018-19ကရိုဟင်ဂျာ issue ပါပဲဆိုတော့တမတဘိုင်ဒန်နဲ့လည်းရိုဟင်ဂျာ issue နဲ့ပတ်သက်ပြီးတော့ genocide ဖြစ်တယ်ဆိုပြီးတော့ဆုံးဖြတ်ချက်ချခဲ့တယ် house မှာလည်းဆုံးဖြတ်ချက်ချခဲ့အဲ့ဒီအတိုင်းပါပဲအာနာသိမ့်ပြည်တဲ့နောက်မှာကြည့်ပါကျွန်တော်တို့ခရိယာကျွန်တော်ဗုဒ္ဓဘာသာအကုန်လုံးဖျက်ဆီးလိုက်တယ်တပ်ပစ်လိုက်တယ်အဲ့ဒါဟာကိုကျွန်တော်ကဘိုးပြတင်ပြဖို့လဲသူတို့လည်းသူတို့သဘောပေါက်နားလည်လာတယ်ကျွန်တော်တို့ကိုယ်တိုင်လည်းအခု Tongjing lok biku. 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 Tongjing lok No, Chano Catholics Lille Pare, Baptist Lille Pare, Pine, Swinka Champion, Mandele, wine beer or two to go. Don't pull it.
Okay, Lumio, no candy, Tamabon, Mimasure, Chong Yango, Lumio Pula the Maka Sanya, the American Tamagia, Piola, and Ninjai, when you could I let Piore, but Tamra Trunk could I took and a Sarama and Mimai, you father, but to look at Chiniabono, to cut that you top and I'm really jet and I'm really shiny and you tari boma. Did you mind? She hit the test, so Pianlet, Senza Pidobono.
ဒီအခုညီတွေဆက်လက်ထားရှိနိုင်မဲ့အမေရိကန်ရဲ့မူဝါဒမျိုးတွေမြင်လာကြနိုင်ပါဗျာလာလာရှိတယ်ဘာဖြစ်လို့လဲဆိုတော့အခုကသူကစာရင်ထားတာဟာဂျပန်60တုံးလောက်ပေါ့အဲ့ဒီခါကျန်သူတို့ပြန်သုံးတာမယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့အဓိကလွတ်တော်ကိုအထက်လွတ်တော်အောက်လွတ်တော်မှာတော်တော်လေးတုံးဖို့လိုတယ်ပြောတဲ့ခါမှာလဲကျွန်တော်တို့ကတော့ဒီအခုလိုဘာသာရေးကောင်းဆောင်တွေဟိုတတ်တာဖန်ဆီး ပြီးတိုက်တာဟာတွေက crimes against humanity လူသားမျိုးနော်စုအပေါ်ကျူးလွန်တဲ့ရာဇဝမှုများတတ်မှတ်ပေးဖို့အဲ့ဒါလို့တတ်မှတ်လိုက်ပြီးဆိုရင်ဒီအခုငြိရောတခြားရောနောက်ကလာမယ်ဥပမာကျွန်တော်ရိုဟင်ဂျာကိစ္စကျွန်တော်ဖြစ်စေချင်တယ်လို့တော့အခုမဖြစ်ဘူးနော်ရိုဟင်ဂျာ issue နဲ့ဒါပေမဲ့အဲ့ဒါလို့တမတ်တာဘိုင်ဒန်ကနေ genocide တတ်မှတ်လိုက်တယ် house ကလည်းသူဆုံးဖြတ်ချက်ချလိုက်တာကကျွန်တော်သားလေတော့ကတော့2.4 billion เนาะ billion ကုကူငွေတယ်ဒါပေမဲ့သူတို့အကြီးကတော့များများလောက်ဖွတ်လို့တယ်ဒါပေမဲ့အဲ့ဒါလို့တတ်မှတ်လိုက်တော့အဲ့လိုဟိုကိုချင်းစာမှုသူတို့ရဲ့နိုင်ငံရေးတမစိတ်ထဲမှာတနာကျင်နာမှုရှိလာတယ်ဆိုတော့အကြီးကြီးတယ်ဒါကြောင့်မို့ကျွန်တော် message ကဒီအခုလို့ဒီ human rights violation ဒီဖျားကြောင်းတဲ့ဖြစ်စီတာဟာဟိုဖုံးကြီးတဲ့ကျွန်တော်တတ်တာအဲ့ဒါဟာကcrimes against humanity and war crime တို့ကျူးလွန်နေစစ်ကြောင်မှုမှုကျူးလွန်နေလူသားမျိုးနဲ့စုအပေါ်ကျူးလွန်တဲ့ရာဇမှုဖြစ်တဲ့ဆိုပြီးတော့တို့ကရိုဘီယိုနိုင်ငံချကြီးဝင်ကြရိုဘီယိုနေနဲ့တတ်မှတ်ဖို့လိုတယ်အဲ့ဒါလိုတတ်မှတ်ဖို့ကကျွန်တော်တို့ဝိုင်းပြီးတော့လုပ်ကြဖို့လိုတယ
်ဒါကတော့ကိုငိမ့်ချမ်းရဲ့ဆက်သွယ်မေးမြန်းခန်းအစီအစဉ်မှာအခုတော့စီးပွားရေးကဏ္ဍကိုကြည့်ရအောင်ပါရှင်ပနားမတူပြောင်းကိုတရုတ်တို့ဩဇာလွှမ်းမိုးထိန်းချုပ်ဖို့ကြိုးပမ်းနေတာဟာလက်ခံနိုင်စရာမရှိဘူးလိုအပ်ရင်တော့မလွဲတာမရှောင်တာအရေးယူဆောင်ရွက်မယ်လို့အမေရိကန်ဘက်ကပြောပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်တင်ပြထားပါတယ်ရှင
်တရုတ်တို့ကပနားမတူပြောင်းကိုဩဇာလွှမ်းထိန်းချုပ်ဖို့ကြိုးပမ်းနေတာဟာလက်မခံနိုင်စရာဖြစ်ပြီးတကယ်လို့ဒီအခြေအနေကိုမပြောင်းလဲဘူးဆိုရင်တော့အမေရိကန်ဘက်ကတူးမြောင်းကိုအသုံးပြုခွင့်ကာကွယ်ရေးအတွက်လိုအပ်တယ်လို့အရေးယူဆောင်ရွက်လာရနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပနားမားခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလ2ရက်နေ့ကပနားမားနိုင်ငံမြို့တော်ပနားမားစီးတီးမှာသမ္မတဟိုဆေးရူရဲမူလီနိုနောက်နိုင်ငံခြားရေးဝန်ကြီးဇေဗီယာမာတီနက်စ်အာချာတို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုတို့တွေ့ဆုံဆွေးနွေးကြပါတယ်။ပနားမားတူးမြောက်အေရီးယားမှာတရုတ်ကွန်မြူနစ်ပါတီကလက်ရှိဩဇာညောင်းထိန်းချုပ်ထားမှုဟာဆိုရင်တူးမြောက်လဲပတ်ရေးအတွက်ချင်းချောက်မှုအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပနားမားဆုံးဖြတ်ထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုကပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဌာနကြေညာချက်မှာဖော်ပြပါတယ်။အမေရိကန်သမ္မတထရန့်ကပနားမားတူးမြောင်းအရေးမှာတရုတ်ကပါဝင်ပတ်သက်လာတယ်လို့အချိန်ချင်းပြောဆိုနေတာဖြစ်ပါတယ်
။ China is involved with the Panama Canal.
ပနားမားတူးမြောင်းအရေးမှာတရုတ်ကပါဝင်ပတ်သက်နေပါတယ်။ဒီလိုလုပ်လို့မရပါဘူး။ဒီလိုလုပ်ရမှာလည်းမဟုတ်ပါဘူးလို့သမ္မတထရန့်ကပြောခဲ့တာပါ။ Atlantic သမုဒ္ဒရာနဲ့ Pacific သမုဒ္ဒရာကိုဆက်သွယ်တဲ့82ကီလိုမီတာအရှေ့ရှိတဲ့ပနားမားတူးမြောင်းကိုတရုတ်ကဘလို့ဩဇာတက်ရောက်နေတယ်လဲ။အမေရိကန်ဘက်ကဘလို့အရေးယူလာနိုင်ခြင်းရှိသလဲဒါမှမဟုတ်လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ကိုပနားမားသမ္မတကဘလို့တုံ့ပြန်တယ်လဲဆိုတာတွေကိုတော့အမေရိကန်နိုင်ငံခြားရေးဌာနကြေညာချက်မှာဖော်ပြမထားပါဘူးကမ္ဘာ့ခုံသွဲ့ရေးမှာအရေးပါတဲ့ပနားမားတူးမြောင်းအရေး
အစိုးရရဲ့စီမံခန့်ခွဲမှုပုံစံကိုအမေရိကန်အစိုးရအသစ်ကဝေဖန်ထားတာတွေကိုတော့ပနားမသမ္မတမူလီနိုကပယ်ချပါတယ်။ပနားမတူမြောက်ပိုင်းဆိုင်မှုအရေးအမေရိကန်နဲ့ညှိနှိုင်းမှာမဟုတ်ဘူးလို့ပနားမခေါင်းဆောင်ကပြောပါတယ်။ဒါ့အပြင်ပနားမပြည်သူတချို့ကလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ပေါ်မှာစန့်ကျင်ဆန္ဒပြကြပါတယ်။အမေရိကန်တို့တည်ဆောက်ခဲ့တဲ့ပနားမတူမြောက်ကို1996ခုနှစ်မှာပနားမကိုလွှဲပြောင်းပေးခဲ့တာဖြစ်ပြီးအခုအမေရိကန်ကိုပြန်ပေးဖို့ဆိုတဲ့သမ္မတထရန့်ရဲ့တောင်းဆိုချက်ကိုသူတို့ကပြင်းပြင်းထန်ထန်ကန့်ကွက်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးတဲ့မာကိုရူဘီယိုရဲ့နိုင်ငံဆိုင်ဝင်ကြီးဖြစ်ပထမဆုံးခီးစဉ်ကိုလက်တင်အမေရိကနိုင်ငံများနဲ့စတင်လိုက်တာဟာဆိုရင်နှစ်ပေါင်းတရာကျော်အတွင်ပထမဆုံးအကြိမ်ဖြစ်တယ်လို့လက်တင်အမေရိကဆိုင်ရာအမေရိကန်အထုကိုယ်စားလှယ်မော်ရီစီယိုကလေဘာကရွန်ကပြောပါတယ်နိုင်ငံဆိုင်ဝင်ကြီးရဲ့အခုခီးစဉ်ဟာဆိုရင်ဒေတာရင်းမှာတရုတ်ရဲ့ဩစာချီးထွားလာမှုကိုချိန်ညှိဖို့ရည်ရွယ်တာဖြစ်တယ်လို့တာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပနားမတူမြောက်ပြန်လည်ထိန်းချုပ်ရေးကိုတွန်းအားပေးပြောဆိုနေသလိုနိုင်ငံတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလျှော့ချဖို့ပြင်းပြင်းထန်ထန်ဆောင်ရွက်နေချိန်မှာပဲနိုင်ငံဆိုင်ဝင်ကြီးရဲ့လက်တင်အမေရိကခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတထရန့်ကအခုလိုပြောပါတယ်
။ And we didn't give that to China, we gave it to Panama.
တရုတ်ကိုပေးတာမဟုတ်ပါဘူး။ပနားမကိုပေးခဲ့တာပါ။ဒါပေမဲ့ပနားမကသဘောတူညီချက်ကိုလုံးဝချိုးဖောက်ပါတယ်လို့သမ္မတထရန့်ကပြောခဲ့တာပါပနားမဘက်ကတော့ညှင်းဆိုလိုက်ပြီးဒါဟာဆိုရင်ရေချောင်းသွားလာရေးတစ်ခုလုံးအတွက်တူးမြောင်းတစ်စိတ်တစ်ပိုင်းကိုစီမံခန့်ခွဲတာသာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုကတော့ပြိပခတစ်ခုခုဖြစ်လာရင်ပနားမတူးမြောင်းအသုံးပြုခွင့်ကိုတရုတ်ကပိတ်လိုက်နိုင်တယ်လို့သတိပေးထားပါတယ်တရုတ်ဆွေရဘက်ကတော့ပနားမနဲ့တရုတ်ကြားပူးပေါင်းဆောင်ရွက်မှုတွေအရေးပြီးခဲ့တဲ့သတင်းပတ်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်ပြောခွင့်ရလင်ဂျီယမ်ကအခုလိုပြောပါတယ
်ပနားမရှိ国际投资
လက်ရှိမှာတရုတ်နဲ့ပနားမကြားကမ္ဘာလမ်းစီမံကိန်းပူးပေါင်းဆောင်ရွက်မှုတွေကကောင်းကောင်းမွန်မွန်ဆက်လက်ဆောင်ရွက်နေပြီးအကျိုးမြတ်တွေလည်းရရှိနေပါတယ်သဆိုင်မျိုးအလုံးကယုံကြည်ချက်ခိုင်ခိုင်မာမာနဲ့ပြင်ပကြားဝင်ဆောင်ရွက်မှုတွေကိုကြံ့ကြံ့ခံခြင်းအဖြစ်နှစ်ဖက်အကျိုးသူဆက်ဆံရေးနဲ့နိုင်ငံပြည်သူတွေရဲ့ရည်ရှိအကျိုးစီးပွားကိုအခြေခံပြီးမှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ကျွန်တော်တို့ပြောနေပါတယ
်ပနားမတူမြောက်အနီးဝန်းကျင်မှာတရုတ်ကုမ္ပဏီတွေတစားတစ်တစားပို့ပြီးများလာနေပြီးစိတ်ကန်းတွေကိုဆက်သွယ်ရေးဆိုင်ရာအခြေခံအဆောက်အုံဖြစ်တိုးချက်လာနေတယ်လို့လဲလက်တင်အမေရိကဆိုင်ရာအမေရိကန်အထုကိုယ်စားလဲမော်ရီကိုကလေဘာကရွန်ကပြောပါတယ်ဒါဟာဆိုရင်အမေရိကန်ရဲ့အမျိုးသားလုံခြုံရေးအတွက်အထူးတလဲစိုးရိမ်စရာဖြစ်တာတည်းမဟုတ်ဘဲပနားမအတွက်ရောအနောက်ကမ္ဘာခြမ်းတစ်ခုလုံးအတွက်လဲအထူးစိုးရိမ်စရာဖြစ်တယ်လို့သူကပြောပါတယ်အနောက်ကမ္ဘာခြမ်းမှာဩစာချက်ထွင်ဖို့တရုတ်ကစီးပွားရေးအရာရောစီးပွားရေးနဲ့မသက်ဆိုင်တဲ့နီးဗျူဟာတွေကိုပါအသုံးချလာနေတာကြောင့်အမျိုးသားလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေထွက်ပေါ်လာတဲ့အပေါ်တုံးသက်သူတချို့ကလည်းသတိပေးကြပါတယ်။နိုင်ငံတွေအနေနဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့ရလာတယ်လို့ယူဆခဲ့ကြပေမဲ့မကြာခင်မှာပဲတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာလက်မှတ်ထိုးဖို့တင်းသွင်းခံရတာမျိုးဖြစ်လာစေတယ်လို့ CSIS အမေရိကအစီအစဉ်ညွှန်ကြားရေးမှူး Ryan Buck ကပြောပါတယ်။2019ခုနှစ်နောက်ပိုင်းပနားမားတို့ကတရုတ်ရဲ့ BRN ကမ္ဘာလမ်းစီမံကိန်းမှာလက်မှတ်ရေးထိုးခဲ့ပြီးထိုင်ဝမ်အစားတရုတ်ကိုတန်တမာရေးအရာပြောင်းလဲအသိအမှတ်ပြုမှုနောက်ပိုင်းတရုတ်တို့ပိုပြီးတော့ထဲထဲဝင်ဝင်လှုပ်ရှားလာတာဖြစ်ကြောင်းအမျိုးသားလုံခြုံရေးဆိုင်ရာသုတေသနအဖွဲ့ CSFS ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျိုးဆက်ဟူမီယာကပြောပါတယ်ရှင
်။ဒါကတော့မတ်တင်ဂီထိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြတာပါ။အခုတော့ဒီမက်ဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ကိုကြည့်ရအောင်ပါရှင်။အမေရိကန်အစိုးရကပေးတဲ့ DISP ပညာသင်ဆုရပ်သွားပေမဲ့တခြားနည်းတွေနဲ့ကြောင်းဆက်တက်နိုင်အောင်စ조사နေတယ်လို့ကမ္ဘောဒီးယားနိုင်ငံ AUPP တက္ကသိုလ်မှပထမနှစ်တက်ရောက်တင်ကြားနေတဲ့ကိုထက်ဖုံးကျော်ကပြောပါရယ်။ခဏခဏအစ်စ်ကပြန်ဆရပေမဲ့အကောင်းမြင်စိမ့်နဲ့ရှေ့ဆက်နိုင်ဖို့အရေးကြီးတယ်လို့ပြောလာတဲ့ကိုထက်ဖုံးကျော်ကိုမက်ဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါရယ်။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကြောင့်ဒီဂီတအိမ်မက်တွေကိုယာယီဆွန့်လွတ်လိုက်ရတဲ့လူငယ်တယောက်ကအခုတခါလဲအမေရိကန်အစိုးရကဒီ DISP ပညာသင်စုရလိုက်တဲ့အတွက်ပညာရေးမျှော်လင့်ချက်တွေမှုံ့ဝါတော့ရပြန်တယ်လို့ပြောပါတယ်။လွန်ခဲ့တဲ့၄နှစ်ကျော်တုန်းကစစ်အာဏာသိမ်းမှုကြောင့်အနာဂတ်လမ်းကြောင်းပြောင်းခဲ့ရပြီးအခုတခါလဲထပ်ပြောင်းရမယ့်အခြေအနေကျုံနေပေမဲ့လည်းအကောင့်မဲ့အတွက်ကိုပဲမျှော်လင့်ထားပါတယ်လို့ကမ္ဘောဒီးယားနိုင်ငံဖနပင်မြို့တော်က AUPP တက္ကသိုလ်မှာပထမနှစ်တက်နေတဲ့ကျောင်းသားကိုထပ်ဖုံးကျော်ကပြောပါတယ်။အခက်အခဲကြုံရပေမဲ့ဆက်ပြီးတော့စူးစမ်းနေတဲ့ကိုထပ်ဖုံးကျော်နဲ့မေးမြန်းထားပါရရှင်
။ကျွန်တော်အခုကတော့ USAID ကနေပေးတဲ့ DISP scholarship နဲ့ကမ္ဘောဒီးယားနိုင်ငံဖနောင်ဖိန်မြို့ရဲ့ဒီ American University of Phnom Penh မှာ Business and Science and Business တက်နေပါခင်ဗျာ။ဟုတ် Bachelor ပထမတက်ပါခင်ဗျာ။ဟုတ်
ကိုထပ်ပုံးချော်ကဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်လို့ကျောင်းဆက်တက်မတက်တော့ဘဲနဲ့ထိုင်းနိုင်ငံကိုသွားတယ်။အဲ့ဒီကနေမှဆော့ဆော့ပြောတဲ့ဒီ American အစိုးရပေးတဲ့ scholarship နဲ့ပေါ့နော် DISP scholarship နဲ့ကျောင်းဆက်တက်နေတယ်ဆိုတော့တကယ်လို့များဒီစစ်တပ်အာဏာမသိမ်းခဲ့ဘူးဆိုရင်လက်ရှိမှာကိုဘာတွေဖြစ်နေမယ်လို့ရောထင်လဲရှင
်။ကျွန်တော်မြန်မာနိုင်ငံမှာတော့ကျတော့ journalism တက်တယ် journalism တက်ပြီးတော့ကြာ music လုပ်တယ်ပေါ့နော်ကျွန်တော်ကအရင် John Derek's ဝင်နာမည်နဲ့တချင်းနေထုတ်ပါတယ်ခင်ဗျအခုလောလောဆယ်တော့ album အသေးတစ်ခုထုတ်ထားရရှိပါတယ်အဲပြီးတော့ဒီ Dolan Yee နဲ့ပတ်သက်တာတွေအလူခွေနဲ့ပတ်သက်တာတွေအစားတချင်းတွေလည်းကျွန်တော်ရေးပြီးတော့ထုတ်ထားရရှိပါတယ်ဗျဆိုတော့ဒီဒီလောက်ကိုပဲဆက်လုပ်ပါမယ်လို့ထင်တယ်ခင်ဗျမီဒီယာလောကမှာပဲကျွန်တော်ဆက်ရှိနေပြီးတော့music ဆက်လုပ်ဖြစ်နေပြီလို့ထင်ပါတယ်ခင်ဗျဟုတ်
ဆိုတော့အမမေးချင်တာဆော့ဆော့ပြောတော့မြန်မာနိုင်ငံမှာတော့ဒီသတင်းပညာပေါ်လေး journalism ပညာကိုသင်ပြီးတော့အခုကျတော့ science and business major ကိုသင်နေတယ်ဆိုတော့ဘယ်လိုကြောင့်မို့လို့ဒီ major ဘာသာရပ်ကိုပြောင်းပြီးတော့သင်ပြတာလဲရှင်
โอเคမြန်မာနိုင်ငံမှာတော့ကျွန်တော်လှုပ်လှုပ်နေတာကလည်းဒီမီဒီယာလောကမှာဖြစ်တဲ့ music နဲ့ show business ပဲလုပ်နေတာဆိုတော့ဒီမီဒီယာအကြောင်းပို့သိခြင်းနဲ့ဒီ mass media အကြောင်းပို့သိခြင်းနဲ့အတွက်ကျွန်တော် media school တက်ခဲ့တာပေါ့နော်အဲဒါပေမဲ့ကျွန်တော်တော်လိုင်းကာလအတွင်းမှာရောက်ခဲ့တဲ့ data တွေမှာအဲ့လိုမျိုး SMEs တွေဒီ startup business တွေလုပ်ပြီးလို့ရရရအများကြီးရှိတယ်ပေါ့ဘာဖြစ်လဲဆိုတော့ဒီ data တစ်ခုဖွံ့ဖြိုးတိုးတက်ဖို့ကကျွန်တော်အဓိကစီးပွားရေးနဲ့စာပြီးအစဉ်ပြေမှဒီငွေကြေးရေးအစဉ်ပြေမှဖြစ်တာဆိုတော့ကြာဒီလို data တွေမှာအဓိကကိုဒီ business model တွေ implement လုပ်ပြနိုင်ဖို့အတွက်ကအကူ grinder တွေနားလေဒီမှာဖြစ်မှာရေပြီးတော့ Google Grind လည်းဒီ business နဲ့ပတ်သက်ပြီးတော့စိတ်ဝင်စားရပေါ့အဲ့လိုမျိုးမြန်မာနိုင်ငံမှာတော့လည်းကျွန်တော် business တချို့လုပ်ခဲ့ဘူးလားရှိတယ်ဆိုတော့ဒါတွေကိုပို့ပြီးလုပ်နိုင်အောင်လို့ကျွန်တော်ဒီ major ကိုရွေးပြခဲ့တာပါဗျာဟုတ်
ပြောမယ်ဆိုရင်တော့ဒီစစ်တပ်အာဏာသိမ်းလိုက်လို့ပေါ့နော်ဒီလမ်းလွဲကုန်နဲ့ဟိုအနာဂတ်လမ်းလွဲကုန်နဲ့မြန်မာလူငယ်တွေထဲမှာကိုထပ်ဖုံးကျော်လည်းတယောက်ပါတယ်ပေါ့လေဒါပေမဲ့လည်းဟိုစိတ်မလျှော့ဘဲနဲ့စူးစမ်းလို့အခုဒီ American ဆိုရပေးတဲ့ DISP scholarship ကိုနံပါတ်1နေရာနေပြီးတော့မှရခဲ့သူဖြစ်တယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်မလျှော့ဘဲပေါ့နော်ဟိုဆက်ပြီးတော့စူးစမ်းဖို့အတွက်ကရောဘာတွေအတွန်းအားပေးတယ်လို့ပြောနိုင်လဲရှင
်ဒီကတော့ကျွန်တော်ရဲ့မိသားစုနဲ့ပြီးတော့ဒီကျွန်တော်ရဲ့ community ကိုပြန်ပြီးတော့development အတွက်ကျွန်တော်ကူညီပေးခြင်းနဲ့အရာပဲပေါ့နော်။ဘာဖြစ်လို့ဆိုတော့ကျွန်တော်ဒီကျွန်တော်မွေးလာကလေးကပြတ်တန်းလာတဲ့ဘဝတခြားဒီ online ကလာအတိုင်းခဲ့အောင် online ကလာအတွင်းမှာရောကျွန်တော်ရောက်ခဲ့တဲ့နေရာတွေကျွန်တော်တည်ခဲ့တဲ့ community တွေကနေတဆင့်ကျွန်တော်ဘာတွေလုပ်ပေးလို့ရနိုင်မလဲကျွန်တော်လုပ်ပေးလို့ရနိုင်တဲ့နေရာတွေအများကြီးရှိတာကိုကျွန်တော်တွေ့ခဲ့တယ်ပေါ့နော်။ဆိုတော့အဲ့ဒါတွေအတွက်ပဲအဓိကပညာရေးကိုဦးစားပေးပြီးတော့ဆက်လုပ်ဖြစ်တာပါခင်ဗျ။ဘာဖြစ်လို့ဆိုတော့ပညာရေးရှိမှပဲနောက်မှလိုက်လုပ်လို့ရတဲ့အရာတွေကပုံပြီးများတာမလို့ပါဗျာဟုတ်
ကိုထပ်ဖုံးကျော်ကဒီစကိုင်းတိုင်း14မြို့နယ်တွေကတညောင်ရွာမှာကြီးတယ်မွေးတယ်အဲ့ဒီမှာပဲကြီးလာတယ်ပေါ့လေဆိုတော့အဲ့လိုဒီတညောင်ရွာမှာကြီးလာတဲ့လူငယ်တယောက်အနေနဲ့အခုလက်ရှိဒီ American သေယုံနဲ့တင်နေတဲ့တက္ကသိုလ်တစ်ခုမှာကျောင်းဆက်တက်နိုင်ဖို့အတွက်ကဘယ်လောက်စူးစမ်းရတယ်လို့ပြောနိုင်မလဲရှင့
်ကျွန်တော်ကဒီမကွေးတိုင်းပေါ့နော်ဒီကျွန်တော်ဒီညာဘက်ကနေလာဆိုပေမဲ့ကျွန်တော်ဘက်မှာဒီဆရာကောင်းသမားကောင်းတွေအများကြီးရှိတော့ကြာစာတွေကဒီအင်္ဂလိပ်စာကိုလည်းတရားဥစားပေးပြီးလောက်ဖြစ်ခဲ့တယ်ပေါ့နော်ပြီးတော့ဒီအတန်းပညာလေးတရားစူးစားခဲ့တဲ့အတွက်ကြောင့်ဒီဘက်ကိုရောက်လာတဲ့အခါတင်ယူအပြောင်းလဲနေနည်းနည်းလေးတော့တင်ကြားပုံကကျတော့ဒီ student base ပို့ဖြစ်တော့ကြာအခက်ခဲနည်းနည်းပထမနှစ်မှာတော့ရှိခဲ့တယ်ခင်ဗျအခု second semester မှာတော့အခက်ခဲကတိတ်မရှိတော့ဘူးပေါ့နော်ဒီတင်ယူပုံစံနဲ့လည်းကိုယ် join တော်ဝင်ဖြစ်လာပြီဆိုတော့အဓိကတော့ဒီအင်္ဂလိပ်စာတရားပိုင်းနေနေဆိုရင်တော့ဒီအင်္ဂလိပ်စာနဲ့တင်တဲ့တင်ယူ course တွေမှာတော့အဆင်ပြေတာပေါ့ခင်ဗျဟုတ
်ဟိုလက်ရှိမှာစိတ်မကောင်းစရာပြောရမယ်ဆိုရင်တော့ဒီ American အစိုးရကပေးနေတဲ့ DISP scholarship ကိုအခုရထားရပေါ့လေရပြစ်လိုက်တယ်ဆိုတော့ကိုထပ်ဖုံးချော်ကအခုမှ Design and Business Major ကိုပထမနှစ်တက်နေတဲ့ကျောင်းသားဖြစ်တဲ့အခါကျတော့ I think 3နှစ်ကျန်သေးတယ်ထင်တယ်เนาะကျောင်းပြီးဖို့ကဆိုတော့ဘာဆက်လုပ်မယ်လို့စဉ်းစားထားလဲရှင့်
โอเคကျွန်တော်ကတော့လောလောဆယ်တခြား scholarship ကိုပဲရှောက်ဖို့စူးစမ်းနေတယ်ပေါ့နော်ဘာဖြစ်လဲဆိုတော့အခု USAID အနေနဲ့လည်းဘာတွေဖြစ်မလဲဆိုတာမသေးချာတဲ့အခြေအနေဖြစ်နေတာဆိုတော့ဒီ scholarship တွေထပ်လျှောက်ပြီးတော့ပဲပြပမှာဆက်ပြီးတော့ပညာကြီးဆုံးခန်းတိုင်အောင်သင်ကြားနိုင်ဖို့အတွက်လုပ်နေရတာပေါ့နော်ခင်ဗျဟုတ်
ဖြစ်ချင်တဲ့ကိုယ့်ရဲ့ကြီးမန်းချက်တယ်ဗောလေအဲ့ဒါတော့ဗမာပြည်မှာတော့ရှိခဲ့တဲ့ကြီးမန်းချက်တွေကဒီစစ်တပ်အာဏာသိမ်းလိုက်လို့လမ်းလွှဲခဲ့ပြီးအခုလဲဒီ scholarship ကလက်ရှိမှာရပ်နေတော့အခက်ကြုံနေတဲ့အခြေအနေဖြစ်နေပေါ့ရေဗောလေဆိုတော့အဲ့ဒါတွေကိုဒီရှေ့ဆက်နိုင်ဖို့အတွက်ဗော positive attitude ဒီအပြုသဘောဟိုအကောင်းမြင်တဲ့စိတ်ဖက်ကနေပြီးထားနိုင်ဖို့အတွက်ကဘလောက်အရေးကြီးတယ်လို့ပြောချင်တဲ့အချက
်အဲ့ဒါတော့တော်တော်အရေးကြီးတယ်ပေါ့နော်ကျွန်တော်တို့ပြပရောက်ចောင်းသားတွေမှာမဟုတ်ပါဘူးဒီမြေရန်လူတွေရောအကောင်လုံးပဲပေါ့နော်ဘာလို့ဆိုတော့ခုလိုခေဆိုးကြီးတွေမှာရှင်သန်နိုင်မှုကကျတော့အလိုအကောင်းမြင်စိတ်တွေအများကြီးလူတွေပေါ့ကျွန်တော်ဆိုလည်းပထမတစ်ခါဒုတိယတစ်ခါအဲ့လိုမျိုးခောက်ခောက်ခါခါကိုကြိုးစားသမျှပြပြန်အဲ့လိုမျိုးဆက်ဘက်တွေဖြစ်နေပေမဲ့လည်းကိုတက်အချိန်ကြီးဆိုးတဲ့သူတွေကိုတက်ပေးဆက်နေရတဲ့သူတွေကိုတက်ခံစားနေရတဲ့သူတွေအခုချိန်အများကြီးရှိနေတယ်အထူးသဖြင့်မြန်မာမှာအများကြီးရှိနေတယ်ဆိုတဲ့ဟာကိုပဲပြန်ပြန်တွေးပြီးတော့ကြာငါအများကြီးစင်ပြေသေးရယ်ဆိုစိတ်နဲ့ပဲအရှိဆက်ဖို့လောက်ရတာပေါ့နော်အဒီချိန်မှာကျတော့အကူကတိုင်းပြန်မထိုင်လဲလာကူပေးနိုင်မဲ့သူကလည်းမရှိဘူးဆိုတော့ကြာကိုအကူပဲပြန်ပြီးတော့ပေးရတာပေါ့ဟုတ်
အသက်23နှစ်ပဲရှိနေသေးတဲ့ဒီလူငယ်တယောက်အနေနဲ့ပေါ့နော်ဒီအခက်အခဲတွေကိုကြော်ဖြတ်နိုင်ဖို့အတွက်ကဘယ်လိုလုပ်တာအကောင်းဆုံးလို့တခြားကိုနဲ့ရွယ်တွေအားလူငယ်တွေအကြံပေးချင်လဲရှင
်အခက်အခဲတွေကတော့ကိုဆက်ဆက်ချင်းတွေကဆက်လုပ်ခဲ့တဲ့ကိုဆက်လျှောက်ခဲ့တဲ့ goal ပေါ့နော်ကိုစပြီးထားထားခဲ့တဲ့ goal အမိဘကိုလှုပ်ချွေးချင်တာလည်းဖြစ်နိုင်တယ်ကို community အတွက်ကူညီပေးချင်တာလည်းဖြစ်နိုင်တယ်ကို grand ချမ်းသာဖို့လည်းဖြစ်နိုင်တယ်အဲ့လိုမျိုးစုံပေါ့ကိုလူတိုင်းမှာ goal ကိုယ်တိုင်ရှိကြတာဆိုတော့အဲ့ကိုရဲ့ goal ကိုပဲမမေ့မလျော့နဲ့အဲ့ကိုဘာလှုပ်ချင်တာလဲကိုဘာဖြစ်ချင်တာလဲကိုတွေးပြီးဆက်ဆောင်ရအောင်အဆင်ပြေလို့အဲထင်တယ်ခင်ဗျာဟုတ်
ကမ္ဘောဒီးယားနိုင်ငံဖနမ်ဘန်မြို့တော်က AUPP တက်ကတူမှာပထမနှစ်တက်နေတဲ့ចောင်းသားကိုထပ်ဖုံးကျော်ပါရှင်ဘသူမစိုးကိုဖြစ်ဖို့ရည်မှန်းထားတဲ့အတိုင်းဥတည်ပြီးတော့ဆက်သွားရင်လိုရာတစ်နှစ်ရောက်မှာဖြစ်ပါတယ်လို့သူကပြောပါတယ်ရှင်။ကျွန်မစုမြမောမှာ
ဒါကတော့လူမှုရှုခင်းအစီအစဉ်ရဲ့ကိုမဆုမြတ်မုံကတင်ဆက်သွားတာပါ။ကျွန်မတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့တက်တန့်အောင်သတင်းလှအစီအစဉ်ကြည့်ရအောင်ပါ။နယူးယောက်မြို့မှာ February 6ရက်နေ့ကတပတ်ကြာကျင်းပခဲ့တဲ့ New York Fashion သတင်းပတ်ဟာ TikTok Social Media ရဲ့လွှမ်းမိုးမှုနဲ့အတူအသွင်သစ်တွေပေါ်ထွက်လာတာတွေ့ရပါတယ်။ New York Fashion ပွဲတော်မှာငကိုမူလလက်ဟောင်းအကျော်မော်တွေပြင် Fashion လောကရဲ့အသစ်ဝင်လာသူတွေပါနေရာယူလာကြတာပါ။ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွက်ထွားတွေကိုဒီတပတ်တက်တန့်အောင်သတင်းလွှာအစီအစဉ်မှာမတ်အေးသနာကျော်ကပြောပြမှာပါ။
အမေရိကန်ပြည်အောင်စုမှာဖေဖော်ဝါရီလ6ရက်နေ့ကနေ17ရက်နေ့ထိကျင်းပနေတဲ့ New York Fashion သတင်းပတ်ဟာ TikTok လိုမျိုး Social Media တွေရဲ့လွှမ်းမိုးမှုနဲ့အတူအသွင်သစ်တွေနဲ့ပေါ်ထွက်လာတာတွေ့ရတာပါ။ဟုတ်ပါရင် New York Fashion ပွဲတော်မှာငကိုမူလလက်ဟောင်းအကျော်မော်တွေဖြင့် Fashion လောကရဲ့အသစ်ဝင်လာတဲ့သူတွေပါနေရာယူလာကြပါတယ်။နာမည်ကြီး Kevin Kline Collection Kevin Kline Fashion အမှတ်တံဆိပ်က Fashion ရှောက်လန်းကနေ6နှစ်ခွဲပြောင်းနေပြီးတော့မှအခု Design Director အသစ်Veronica Leoni ရဲ့လက်ထက်မှာပြန်ပြီးတော့ပါလာတယ်လို့ Digital Kit ကြောင့် Loa နဲ့ Colina Strada လို့အမှတ်တံဆိပ်အသစ်တွေလည်းပို့ပြီးတော့နာမည်ရလာပါတယ်။အခု Fashion လောကမှာကြုံရတဲ့အနေအထားနဲ့ပတ်သက်ပြီးတော့ The Daily Front Row သတင်းဌာနက Fashion သတင်း Editor Aaron Rice က
There are a lot of the smaller, more localized brands that have really expanded their customer base and their reach.
ကိုယ်တိုင်တမှာပဲကိုထုတ်လုပ်တဲ့ fashion တစ်စိတ်တေးသေးလေးတွေနေနေဒီနေ့ခေတ်မှာ digital media ရောလူမှုကွန်ရက် media ရောအသုံးပြုပြီးတော့ဖောက်တယ်ပြီးပို့ပြီးတော့ရလာကြပြီးတော့သူတို့တစ်စိတ်တွေကိုလူသိအောင်လုပ်ဖို့ပို့ပြီးတော့အခွင့်အရေးရလာပြီးတော့နာမည်ကျော်လာကြပါလေလို့ပြောပါတယ
် Day in my life New York Fashion Week edition so today we started off by getting our hair done by Tresemme this is their styling suite in Soho New York City
ကိုပြောတယ်လို့ပဲ digital နဲ့ social media တွေအတွက်တကယ်အံ့ဩစရာတွေပေးနိုင်လာတာကြောင့်လဲ fashion သတင်းပတ်ကခက်နဲ့အမီပြောင်းလဲ
I think also there is a lot more of an expectation that Fashion Week will be full of a lot of surprises and viral moments whether
that Because the fashion တွေပမာအော်သင့်စရာတွေလူတွေအများကြီးကြည့်ဖြစ်တဲ့ဗီဒီယိုတွေထွက်လာမလားဆိုပြီးတော့လူတွေကလည်းမျှော်နေကြပါတယ်တဲ့ ရှင်ဇုံထဲမှာထိုင်နေတဲ့နာမည်ကြီးတယောက်ယောက်ဘယ်သူဖြစ်မလဲနောက်တော့ fashion show မှာအထူးအခြားဆုံးဒီဇိုင်းတွေထူးထူးခြားခြားအခိုက်အတန့်တွေကြည့်ရမှုပဲဖြစ်ဖြစ်အဲ့လိုမျိုး video တွေကိုလူတွေကမျှော်နေတယ်လို့ပြောသွားတာပါ TikTok လိုမျိုးလူမှုကွန်ရက် platform တွေကလည်း fashion သတင်းပတ်တွေကိုလူတိုင်းစိတ်ဝင်စားလာအောင်ပို့လုပ်ပေးပါတယ်ဒီမှာ Carolina Fashiona နဲ့ Janet Oak လိုမျိုးအင်တာနက်လူမှုကွန်ရက်သုံးဆွဲတဲ့သူတွေလည်း fashion သတင်းပတ်ကိုအကြောင်းပြုပြီးလူမှုကွန်ရက်ဒီမှာဝင်ငွေရအောင်လှုပ်လာနိုင်ကြတာပါ
With TikTok especially, I think that really broke open the doors in terms of...
တကား fashion ကိုအရင်ကတိတ်ကြီးစိတ်ဝင်စားတဲ့လူငယ်ပြည်သက်တွေတပါတကားဖွင့်ပေးလိုက်တယ်လို့ဖြစ်ပါတယ်လို့ Aaron ကပြောပါတယ်။ဒီ fashion တဲ့ဘက်မှာ fashion ကိုပဲအဓိကထားတာမဟုတ်တဲ့ဘက်ကနောက်ပြီးတော့ fashion အကြောင်းတွေကြီးတင်ပြတာမဟုတ်တာကိုစိတ်ဝင်စားတဲ့သူတွေလည်းရှိပါတယ်။ဒီမှာလည်းအဲ့လိုလူမျိုးတွေအတွက်အဲ့ဒီလူမှုကွန်ရက်တွေကတကားဖွင့်ပေးထားလိုက်တယ်လို့ပါပဲ။ဆက်ဆက်အကြောင်းအရာတွေကနေပြီးတော့ဒီ fashion သတင်းပတ်စီကိုလူတွေအများကြီးရောက်လာကြပါတယ်။အဲ့လိုလူတွေပါ fashion လုပ်ငန်းကြီးအကြောင်းသိသွားကြတယ်လို့ပြောသွားပါတယ်။ fashion သတင်းပတ်မှာအဓိကပြောင်းလဲမှုကြီးတစ်ခုကတော့ show wear တွေကိုတနေ့ရက်ထဲမှာမကျင်းပါတော့ပါ။
There is a very wide range of places where shows are going to be taking place.And I think
show wear ကနေရအနှံ့မှာလုံနေကြပါပြီ။လုံခဲ့တဲ့နှစ်ပိုင်းအထိဆိုဒါမျိုးလုပ်တာအထူးဆန်းမှာအခုတော့ပုံမှန်ဖြစ်သွားပြီလို့ Aaron Rice ကရှင်းပြပါတယ်။အဲ့လိုမျိုး fashion သတင်းပတ်ကျင်းပတဲ့အခင်းကျင်းပြောင်းလဲသွားပြီမယ်လေ fashion သတင်းပတ်ရဲ့မူလအရည်ရချက်ကတော့မပြောင်းလဲသွားပါဘူးဒီဇိုင်နာ60နီးပါးကသူတို့ရဲ့ဒီဇိုင်းအသစ်တွေပါဝင်ပြသကြတာဖြစ်ပါတယ
် The purpose of Fashion Week has always been to preview the upcoming season's collections from a range of designers to
fashion သတင်းပတ်တွေကျင်းပတဲ့ဆိုတာကလည်းရှေ့လာမယ့် fashion ရာသီအတွက်ဒီဇိုင်နာတွေအသစ်ဖန်တီးတဲ့ဒီဇိုင်းတွေကိုဒီအနုပညာရှင်တွေအစီအစဉ်တင်ဆက်တဲ့ content creators တွေအဲ့ဒါလူမှုကွန်ရက်ပေါ်ကနာမည်ကျော်တွေ၊မဂ္ဂဇင်းအက်ဒီတာတွေ၊အင်တာနက်အက်ဒီတာတွေစသဖြင့်သူတို့ကိုအကျိုးမိတ်ဆက်ပေးတဲ့သဘောပါလို့ Rice ကပြောပါတယ်။ဒီရာသီနယူးယောက် Fashion သတင်းပတ်ရဲ့ထူးခြားမှုဖြစ်နေတော့စင်မြင့်ကလကနောက်ွယ်ကအတွေ့အကြုံဖြစ်နေ Transmé Center ထိုင်းကုန်တစည်ရဲ့စပင်းအလှ Studio ပြီးတော့ဒီဇိုင်နာတွေရဲ့ယာယီရောင်းဆိုင်တွေဖြင့် Fashion ဆွေးနွေးပွဲတွေကိုလည်းထည့်သွင်းကျင်းပထားပါတယ်။ဒီဇိုင်နာဇန်ကော့ဖ်နဲ့ကင်ရှူတို့ကလည်းဆိုင်သေးသေးလေးတွေနဲ့သူတို့ပစ္စည်းတွေရောင်းချပေးပြီးတော့အဲ့ဒီထဲကရတဲ့ငွေတချို့တဝက်ကိုကယ်လီဖိုးနီးယားတော်မီဘေးကယ်ဆယ်ရေးရန်ကုန်တွေအတွက်လှူဒန်းပေးတော့မှာဖြစ်ပါတယ်။ WME Fashion တစ်စိတ်ကလည်းနယူးယောက် Fashion သတင်းဘက်ကိုဂုဏ်ပြုတဲ့အနေနဲ့ Chelsea နဲ့ရဲ့အမှုပညာပြခန်းမှာ Black Beauty Roster အဖွဲ့ရဲ့ Hair is Fashion 70 Fashion ဆိုတဲ့ပြပွဲကိုကူညီပံ့ပိုးတော့မှာဖြစ်ပါတယ်ရှင်။
မေဒနာကျော်တင်ဆက်နေတဲ့တတက်ရောင်သတင်းလွှာအစီအစဉ်မှာဒီစီစဉ်ကိုကျမတို့ VOE မြန်မာပိုင်းရဲ့ဒီ TV သတင်းလွှာအစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပ
ါ။အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တာမန်ဒီနဲ့အလူမီနီယံတပ်ထုအားလုံးအပေါ်အခွန်25ရာခိုင်နှုန်းကောက်ခံသွားမယ့်အစီအစဉ်ကိုတမရဒေါ်နယ်ထရမ့်ကဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာထုတ်ပြန်ကြေညာဖို့ရှိပါတယ်။အခွန်တိုးကောက်မဲ့အစီအစဉ်ကိုတော့နယူးအော်လင်းစ်မြို့မှာမနစ်တင်းနေနေကပြုလုပ်တဲ့အမေရိကန်ဘောလုံးပြိုင်ပွဲနောက်ဆုံးဘောလူပွဲစူပါဘောပွဲကြည့်ဖို့အသွာ Air Force 1လေယာဉ်ပေါ်မှာတမရထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။အဲ့ဒီအမေရိကန်ဘောလုံးပြိုင်ပွဲ NFL နောက်ဆုံးဘောလုံးပွဲကိုတော့မနစ်တင်းငွေတွေက New Orleans မြို့မှာကျင်းပတာမှာသမ္မတဒေါ်နယ်ထရမ့်လည်းတယောက်ကြီးရှိခဲ့ပါတယ်။ဒါဟာဆိုရင်လက်ရှိသမ္မတတာဝန်ထမ်းဆောင်နေသူတယောက်အနေနဲ့ပထမဆုံးလူကိုယ်တိုင်တက်ရောက်အားပေးတဲ့ပွဲတစ်ခုအဖြစ်နဲ့လည်းသမိုင်းဝင်သွားခဲ့ပါတယ်။ဘောလုံးပွဲမဝင်ခင်မှာပဲနှစ်တစ်ခုနဲ့ဇန်နဝါရီလ၁ရက်နေ့က New Orleans မြို့မှာစစ်မှုထမ်းဟောင်းတဦးကလူအုပ်ကြားတဲ့ကားနဲ့ဝင်တိုက်ခဲ့တဲ့ဖြစ်ရမှာသေဆုံးသွားခဲ့ကြသူ14ဦးအတွက်လဲပွဲမစခင်မှာဝန်ထမ်းချင်းအထိတ်အမှတ်ကိုကျင်းပခဲ့ပါတယ်ခင်ဗျာ။ကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းနေနဲ့တရားမဝင်စီးပွားရေးလုပ်ငန်းအားလုံးဒီလမကုန်ခင်သူတို့ထိန်းချုပ်တဲ့နေမျိုးကနေထွက်ခွာဖို့အမိန့်ထုတ်လိုက်ပါတယ်။မနေ့တနင်္ဂနွေနေ့ကညညာချက်နှစ်ဆောင်ထုတ်ပြန်ပြီးမနာကန်တဲ့လုပ်ငန်းအားလုံးတရားဥပဒေနဲ့အညီအရေးယူမယ်လို့ DKBA အဖွဲ့ကသတိပေးတဲ့အကြောင်းဘန်ကောက်စပို့သတင်းမှရေးပါတယ်ခင်ဗျာ။ထိုင်းဘက်ကလျှက်စစ်မီနဲ့အင်တာနက်တွေဖြတ်တောက်ပြီးတဲ့နောက်မြန်မာနိုင်ငံတချီလေးမြို့ကအွန်လိုင်းငွေကြေးလိမ်လည်ခိုင်းတွေကဝန်ထမ်းတရာကျော်မနစ်တနင်္ဂနွေနေ့မှာထိုင်းဘက်ကိုပြန်လုပေးလိုက်တဲ့အကြောင်းတချီလေးသတင်းရက်ကိုကိုကိုကပြီးတော့ထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြပါရတယ်။ချင်းနိုင်ခရိုင်မက်ဆိုင်နဲ့တခြားတချီလေးမြို့မှာပြီးခဲ့တဲ့ကြာသပတေးနေ့ကနေစနေနေ့အထိရဲနဲ့စစ်သားတွေလောင်းကစားရုံတွေကိုနှိမ်နှင်းခဲ့ပြီးပ ပိုင်ရှင်တွေနဲ့ဝန်ထမ်းတွေကိုဖမ်းဆီးခဲ့တဲ့အကြောင်းလဲတာချီလိတ်သတင်းရက်ွက်ကပြောပါတယ်ခင်ဗျာမြန်မာနိုင်ငံနဲ့ကြားကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုဖြစ်တိုက်ဖြက်ရေးမှာမပြည့်စုံသေးသလိုထောက်ခံအားပေးကြဖို့ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝါကမြန်မာနိုင်ငံအတွင်းကလူမှုအဖွဲ့အစည်းတွေကိုတိုက်တွန်းပြောဆိုတဲ့အကြောင်းဘန်ကောက်စပို့သတင်းမှရေးပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမူပါရှင်အသံပန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါရရှင် VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်းညချမ်းအစီအစသ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်နေပါရရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အားလုံးရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ